Welcome to the Voice of America in Burmese.
Washington မြို့တော် VOA American တန်ကန်နေ2020စက်တဘာလ28ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းကီလိုမီတာ2440နဲ့58လိုင်းကီလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကမ္ဘာတကာ COVID-19 ကူးစိုက်ခံရသူဟာတနင်္လာနေ့မှာ33သန်းနီးပါးရှိသွားပြီလို့ဒီရောဂါအတွက်စောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။တည်ဆောင်ရသူကလည်းကမ္ဘာတစ်လွှတ်မှာတသန်းနီးပါးရှိနေပါပြီ။ American ပြည်အောင်စုမှာတော့တရက်တွင်း COVID-19 နောက်ထပ်အကူးဆက်ခံရသူ5000နီးပါးရှိလာတဲ့အတွက်အခုဆိုစုစုပေါင်းအကူးဆက်ခံရသူ9သန်းကျော်နေပြီလို့ American ကူးဆက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာန CDC ကတနင်္လာနေ့မှာထုတ်ပြန်ပါတယ်။နောက်ထပ်တည်ဆောင်ရသူကလည်း853ဦးရှိတဲ့အတွက်အခုဆိုတည်ဆောင်ရသူပေါင်း2000ကျော်ရှိနေပြီလို့ဖော်ပြထားပါတယ်။ကမ္ဘာမှာဒီရောဂါကူးစက်မှုဒုတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပြီးကူးစက်သူ6သန်းနီးပါးရှိနေတယ်လို့တတိယအများဆုံးကူးစက်ခံရတဲ့နိုင်ငံကဘရာဇီးဖြစ်ပြီးကူးစက်သူ5သန်းနီးပါးရှိနေပါတယ်။ကမ္ဘာတစ်လွှာဒီကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လူမှုရေးစီးပွားရေးအခြေအကျထိခိုက်မှုရှိနေပါတယ်။ဒါအပြင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကလည်းကမ္ဘာနိုင်ငံတွေကြားစိတ်ဝမ်းကွဲစရာတွေဖြစ်လာတာကြောင့်အလုံးရဲ့ဘုံရံသူဖြစ်တဲ့ဒီကာယောဂါကိုအတူတကွလက်တွဲပြီးတက်ဖြတ်ကြဖို့ကိုရိုင်းဒီယောဂါကိုခံစားခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကပန်ကြားခဲ့ပါတယ်။နိုဗ ెంబ ာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒီနှစ်တွင်းပြုလုပ်တဲ့နိုင်ငံရေးစကားဆက်ထိုးပွဲမှာမူမမှန်တာတွေတွေ့နေရတာဟာမူရင်းဆေးတုံးထတာဖြစ်နိုင်တဲ့အတွက်အခုအင်ကာနဲ့ကျင်းပမယ်သူတို့နှုတ်ရဲ့စကားဆစ်ထိုးပွဲမဆရင်မရောစကားဆစ်ထိုးပွဲပြီးတဲ့အချိန်မှာပါဂျိုးဘိုင်ဒန်မူရဆေးသုံးဆက်မှုရှိမရှိဆစ်ဆစ်ဖို့တူတောင်းဆိုမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါတယ်ရွေးကောက်ပွဲအကျိုးစစ်တမ်းတွေအရဂျိုးဘိုင်ဒန်ကိုလူကြိုက်ပိုများနေချိန်မှာပဲသမ္မတကအခုလိုပုံမှန်မဟုတ်တဲ့တိုက်ခိုက်ပြောဆိုမှုတွေကိုလှုပ်လာတာဖြစ်ပါတယ်2020သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ဖို့ပါတီရန်ရှင်ပြိုင်တဲ့စကားဆစ်ထိုးပွဲတွေမှာပါတီဝင်10ဦးနဲ့ရှင်ပြိုင်ပွဲတော်ကဂျိုးဘိုင်ဒန်ရဲ့ပြောဆိုမှုတွေတိတ်မကောင်းခဲ့ပေမဲ့နောက်ဆုံးပြုလုပ်တဲ့ဗန်မောင်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့ပွဲမှာတော့ပြန်ပြီးအားကောင်းလာခဲ့တာဖြစ်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမ္မတထရမ့်ကအသက်89နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ရဲ့ထိုးထွင်းဉာဏ်နဲ့ပတ်သက်ပြီးမကြာခဏမေးခွန်းထုတ်လေရှိတာပါ။ဘိုင်ဒန်ကတော့ထရမ့်ရဲ့ဆွဆဲမှုတွေကိုဂရုမစိုက်ဖဲစကားဆစ်ထိုးပွဲမှာစောင့်ကြည့်ဖို့အတွက် ABC သတင်းဌာနမေးမြန်းခန်းမှာပြောပါတယ်။သမ္မတနှုတ်ရဲ့စကားဆစ်ထိုးပွဲကို3ချိန်ပြုလုပ်မှာဖြစ်ပြီးပထမပွဲကိုတော့လာမယ့်အင်ကာနေ့မှာ Ohio ပြည်နယ် Cleveland မြို့မှာကျင်းပမှာဖြစ်ပါတယ်။ Fox သတင်းဌာနက Chris Wallace ကမိနစ်90ကြာစကားဆစ်ထိုးပွဲအတွက်တာဝန်ယူမေးမြန်းတင်ပြသွားမှာဖြစ်ပြီးသမ္မတနှောင်းနှုတ်ဦးနေနဲ့ဂန္ဓာ6ခုအတွက်တစ်ခုကို15မိနစ်စီဆွေးနွေးခွင့်ရမှာဖြစ်ပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားနာဂေါ်နိုကာရာဘိုက်ဒေသနဲ့ပတ်သက်ပြီးပဋိပက္ခတွေဖြစ်ပေါ်လာခဲ့တဲ့နောက်မှာအာမေးနီးယားကစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ကြေညာလိုက်ပြီးစစ်တပ်တွေချထားလိုက်ကြောင်းအာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နာဂေါ်နိုကာရာဘိုက်ဒေသတစ်ဝိုက်မှာတနင်္လာနေ့မနက်ပိုင်းကနှစ်နိုင်ငံကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာပါ။အဲ့ဒီဒေသမှာနေထိုင်သူအများစုဟာအာမေးနီးယားလူမျိုးတွေဖြစ်ပေမဲ့ဒီဒေသဟာအဇာဘိုင်ဂျန်နိုင်ငံထဲမှာရှိနေတာပါ။အငင်းပွားနေတဲ့ဒီဒေသရင်းကအရက်သားတွေကိုအဇာဘိုင်ဂျန်တွေကတိုက်ခိုက်တယ်လို့အာမေးနီးယားကဆွဆဲပါတယ်။အာမေးနီးယားဘက်ကညီညွတ်တဲ့တုံ့ပြန်မှုတွေလှုံ့ဆော်လာဖြစ်ပြီးလက်ရှိအခြေအနေအတွက်အဇာဘိုင်ဂျန်ခေါင်းဆောင်မှတာဝန်အပြည့်အဝရှိကြောင်းအာမေးနီးယားကာကွယ်ဝန်ကြီးဌာနကြေညာချက်မှာပြောကြားပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာတနင်္လာနေ့ကသမ္မတအလက်ဇန်ဒရာလူကာရှန်ကိုနှုတ်ထက်ပေးဖို့အတွက်တောင်းဆိုဆန္ဒပြသူဒါဇင်နဲ့ချီပြီးအဖမ်းခံခဲ့ရပါတယ်။ဟိုမန်းမျိုးကဆန္ဒပြသူတွေကိုတော့ရဲကမျက်ရည်ယိုဘုံးတွေနဲ့လူစုခွဲခဲ့တာပါ။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာသူနိုင်ရတယ်လို့လူကာရှန်ကိုကကြေညာခဲ့တဲ့နောက်ပိုင်းနိုင်ငံတွင်းဆန္ဒပြမှုတွေဖြစ်ပွားနေတာဖြစ်ပြီးအခုဆိုရက်ပေါင်း90ရှိနေပါပြီ။1994ခုကစပြီးအာဏာရလာတဲ့လူကာရှန်ကိုကစက်တင်ဘာ23ရက်နေ့မှာသမ္မတအဖြစ်ကျင်းသစ္စာကျင်းဆိုပွဲကိုတူတူတိတ်တိတ်ကျင်းပခဲ့တဲ့နောက် Minsk ဟိုမန်းနဲ့တခြားမြို့ကြီးတွေမှာပါလူလူဆန္ဒပြပွဲတွေဖြစ်ပွားခဲ့တယ်လို့ EU ဥရောပသမ္မတနဲ့ American ပြည်ထောင်စုကက လူကရှန်ကုတ်ကိုသမရအဖြစ်နဲ့အတိမမပြူချောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 8.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမင်းထွန်းပါ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြေညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာတေ943ထပ်မံတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကကြေညာခဲ့တာကြောင့်ကူးစက်သူစုစုပေါင်း1934ဦးရှိသွားပြီဖြစ်ပါတယ်။တက်ကွင်းနမူနာစုစုပေါင်း9482ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာတေ950နီးပါးတွေ့ရှိခဲ့ပြီးကူးစက်သူအတည်ပြုလူနာရေအတွက်1000ကျော်သွားခဲ့တာပါ။သေဆုံးသူ28ယောက်လည်းထပ်တိုးတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့စက်တဘာလ29ရက်နေ့ည7:00နာရီထုတ်ပြန်ကြမှာပါရှိပါတယ်။သေဆုံးသူတွေဟာရန်ကုန်က29ရောင်းနဲ့မော်လမြိုင်က1ယောက်ဖြစ်ပြီးအသက်10နှစ်ကနေ89နှစ်ကြားအရွယ်ရှိသူတွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း226ယောက်ရှိပြီဖြစ်ပါတယ်။ရောဂါကူးစက်ခံရကြောင်းအတည်ပြုထားခဲ့သူလူနာ1000ကျော်ရဲကဆင်းငါဆင်းခွင့်ရသူကတော့1862ဦးရှိပါတယ်။ရန်ကုန်တိုင်းဒေသကြီး stay at home နှစ်ပတ်တာကာလအတွင်းစက်ရုံအလုပ်ရုံကုမ္ပဏီလုပ်ငန်းဖွဲ့စည်းတွေလုပ်ငန်းလည်ပတ်နိုင်မှုအတွက်မြို့နယ်ဖြတ်တန်းတော်လာနိုင်ရေး QR pass တွေထုတ်ပေးမယ်လို့လည်းမြမကုန်တယ်စက်မှုအသင်းချုပ် UMFCCI က29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ထားပါတယ်။အများပြည်သူအနေနဲ့ကတော့မဖြစ်မနေဈေးဝယ်တာဆေးရုံစည်းကမ်းတော်ရတာတွေလုပ်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်တွေတိုင်လိုက်နိုင်ရမှာဖြစ်ပြီး QR pass အစီအစဉ်မှာအကျိုးမဝင်ဘူးလို့ UMFCCI ကပြောပါတယ်ခင်ဗျာ။စစ်လီတတုံမူကြောင့်နှစ်စဉ်တည်ဆုံသူစစ်စစ်ပေါင်း1.9တန်းရှိပြီးခရီးထဲကမှ20ရာခိုင်နှုန်းကနှလုံးရောဂါနဲ့ဆက်နွယ်ပြီးတည်ဆုံရတာဖြစ်ကြောင်းသွေးနှုတ်နဲ့နှလုံးရောဂါအခံရှိသူတွေဟာ COVID-19 တံကိုပိုပြီးခံကြရတာကြောင့်စစ်လီတတုံတာမကောင်းကြောင်းကို COVID-19 ကာလအတွင်းပိုပြီးသိမြင်နားလည်လက်ခံသူတွေများပြားလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
် There's about 400 million peopleWho want to quit smoking because of
COVID-19. COVID-19 ကြောင့်ဒီကစီလီချက်ချင်းသူလူသန်း400လောက်သဘာပေါ်မှာရှိနေကြောင်းဒီလိုအသက်ရှင်နိုင်ကြောင်းနဲ့ဆက်ဆက်ဖြစ်ပေါ်တဲ့ကာယရောဂါတန်ကိုအလွယ်တကူခံရနိုင်တဲ့ဆိုရာကိုသူတို့ရေတိမြင်လာကြသလိုရောဂါလက္ခဏာပြင်းထန်တဲ့အဆင့်ကိုခံစားရနိုင်တာကိုလည်းသဘောပေါက်နားလည်လာကြကြောင်းWHOကကျန်းမာရေးမြင့်တီးဌာနဒါရိုက်တာရူဒီဂျာခရက်ကပြောပါတယ်။ဒါဟာတရေကောင်းဖြစ်ကြောင်းနဲ့ဆီလီတောက်သူတွေ လျှောက်ချနိုင်ကြောင်းလည်းသူကပြောပါရယ်ကမ္ဘာပေါ်မှာနှစ်စဉ်သေဆုံးမှုတွေနဲ့နှလုံးရောဂါကြောင့်သေဆုံးရတာကအများဆုံးဖြစ်ပြီးနှစ်စဉ်ခမန်းကျေလူ 19.9 သန်းနှလုံးရောဂါကြောင့်သေဆုံးရတာပါအဲ့ဒီတဲကနှစ်သန်းနီးပါးဟာစိလိတောက်လို့ဒါမှမဟုတ် second hand smoking လို့ခေါ်တဲ့ပတ်ဝန်းကျင်ကစိလိတောက်သူတွေကတဆင်ရောဂါရတာကြောင့်သေဆုံးရတာလို့ WHO ကပြောပါရယ်ပြန်ပြန်မကင်းတဲ့ပစ္စည်းတည်ယူပို့ဆောင်မှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးရောက်ရှိလာတဲ့ဆွတ်ပစ်ပစ္စည်းတွေပါရှိတဲ့ကွန်တိန်နာတွေကိုဗြိတိန်နိုင်ငံကပြန်ပို့လိုက်တယ်လို့သတင်းလေခါအစိုးရကပြောပါရယ်ဆွတ်ပစ်အမိုက်တန်ချိန်260ကျော်ပါရှိတဲ့ကွန်တိန်နာ22လုံးမြို့တော်ကိုလံဘိုမြို့ကအဓိကစိတ်ကမ်းကြီးကို2019ခုနှစ်စက်တင်ဘာလနဲ့2018ခုနှစ်မလအကြာရောက်ရှိလာတာဖြစ်ကြောင်းနဲ့စနေနေ့ကတော့ဗြိတိန်နိုင်ငံကိုပြန်လည်ပြန်ပို့ခဲ့ရကြောင်းသတင်းလေခါအောက်ခွန်ဌာနက AFP သတင်းဌာနကိုပြောပါရယ်အဲ့ဒီကွန်တိန်နာတွေတဲ့ပွေရတဲ့ကောစောဟောင်းတွေပါရှိရမှာဖြစ်ပေမဲ့ဆေးရုံသုံးဆွပြစ်ပစ္စည်းတွေပါပါလာခဲ့တယ်လို့လည်းသူတို့ကတာဝန်ရှိသူတွေကပြောပါရယ်ကွန်တိန်နာ22လုံးကိုပြေးဖို့သူတွေကပြန်ယူဖို့သဘောတူညီခဲ့ကြအောင်အဲ့ဒီကွန်တိန်နာတွေကိုတိုက်ကြည့်ရရောက်လာအောင်လုပ်တဲ့သူတွေစီကနေရောကြီးရရှိဖို့စ조사နေကြောင်းလည်းသူတို့လည်းအားရှိတွေကပြောပါရယ်ဆွပြစ်အမိုက်ပစ္စည်းတွေကိုလက်ခံယူနေရတာကိုစိတ်ကုံလာနေပြီဖြစ်တဲ့သီရိလင်္ကာနိုင်ငံလိုအာရှနိုင်ငံတော်တော်များများကလူငယ်တဲ့နေ့အတွင်းအမိုက်တွေအပြည့်ပါတဲ့ကွန်တိန်နာတော်တော်များများကိုလက်မခံဘဲပြန်လည်ပြဖို့နေကြတာလည်းဖြစ်ပါရယ်ခင်ဗျာအိန္ဒိယဘောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသမီးဒီပီကာပါဒူကိုနေအပါအဝင်အိန္ဒိယရုပ်ရှင်သရုပ်ဆောင်၃ယောက်ကိုစနေနေ့ကအိန္ဒိယဘူရစ်စုံစမ်းရေးဌာနကစစ်ခေါ်မေးမြန်းခဲ့ပါရယ်အိန္ဒိယရုပ်ရှင်လောကနဲ့ဘူရစ်စေဝါလက်လီရောင်းဝယ်သူတွေဘူရစ်ဂိုင်းကြီးတွေနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ပါဒူကိုနေကိုအရင်ဆုံးမိုဘိုင်းမြို့ဘူရစ်ထိန်းချုပ်ရေးဘုဒ္ဓနာ ာမှာခေါ်ယူစစ်ဆေးကြတာပါတခြားမင်းသမီးတွေဖြစ်တဲ့ဆရဒကပူနဲ့ဆရာအလီခန်တို့နှစ်ယောက်မွေးစုံစမ်းရေးဌာနကိုစစ်ဆေးခံဖို့ရောက်လာတာကိုလည်းအိန္ဒိယသတင်းဌာနတခုကတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လကအိန္ဒိယလူမျိုးသစ်ဆောင်မင်းသားဆူရှန်စင်ဂျပူသူနေမှာတည်ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုဘောလိဝုဒ်သစ်ဆောင်တွေကိုခေါ်ယူစစ်ဆေးနေတာဖြစ်တယ်လို့မွေးဌာနကကြေညာထားပါတယ်ပြီးခဲ့တဲ့နှစ်ပတ်အတွင်းခေါ်ယူစစ်ဆေးခံခဲ့ရသူတရာစင်ကျော်ရဲမင်းသမီးပါတူကိုလေးတယောက်လည်းပါဝင်လာတာဖြစ်ပါတယ်ဒီနေ့တော့ဒီမနက်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
အခုတော့စက်တွေမင်းညံကန်အစီအစဉ်နားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်85နှစ်တက်တန်းပြည့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ပေါ်နယူးယောက်ကကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောင်တူဆွမ်းရဲ့အမြင်ကိုဆက်သွယ်မေးမြန်းထားပါတယ်
။ကုလသမဂ္ဂ85နှစ်တန်းကာလရောက်ရှိလာတဲ့အခါပြန်ပြီးတော့နည်းနည်းသုံးသပ်ကြည့်မယ်ဆိုလို့ရှိရင်တော့ပေါ့နော်။ကျွန်တော်အထူးသဖြင့်ဒီအခုမျက်မှောက်ကာလမှာဆိုလို့ရှိရင်ဒီနိုင်ငံဆောင်ဝါဒရဲ့အခြေခံမူတွေနဲ့ပတ်သက်ပြီးတော့အားနည်းချက်တွေကျွန်တော်အများကြီးတွေ့လာတယ်။ဟလာဟိုတကူတော်ဝါဒတွေညားလာတဲ့အုပ်စုဖွဲ့ပြီးတော့ဟလာဟိုကြီးစိုးတဲ့ဝါဒတွေထွန်းကားလာတဲ့ဟလာဒါအပြင်ကျွန်တော်တို့ဟိုဒေသအလိုက်ပေါ့နော်အုပ်စုပြန်ဆိုင်မှုတွေပထီဒေသအလိုက်အုပ်စုဖွဲ့ပြီးပြန်ဆိုင်မှုတွေညားလာတဲ့ဟလာတနင်္ဂနွေနေ့တနင်္ဂနွေကုန်သွယ်မှုဟိုရန်လုံမှုတွေရှင်ပြန်မှုတွေညားလာတဲ့ပဋိပက္ခတွေကြီးထွားလာတဲ့ဒါတွေကျွန်တော်မြင်နေရတာပဲလေဒီကျွန်တော်တို့မျိုးစဲနိုင်ငံတွေပြဿနာမျိုးစုံပြည်ဒုက္ခဖြစ်စေဒီတွင်ဟလာဟိုလက်နက်ကံပဋိပက္ခတွေဖြစ်စေအလားဖုန်ပြမှုပြဿနာတွေဖြစ်စေလူမျိုးပြဿနာတွေဖြစ်စေခံစားနေရတဲ့တုံ့ပြန်နေရတဲ့ပြဿနာမျိုးစုံတုံ့ပြန်နေရတဲ့စိန်ခေါ်မှုမျိုးစုံကိုခံစားနေရတဲ့နိုင်ငံတွေအနေနဲ့ဒီကုလသမဂ္ဂရဲ့ဟိုပူးပေါင်းဆောင်ရွက်မှုတွေအထူးသဘောဆောင်ဖို့တောင်းနေအဲသူတို့နိုင်ငံတိုင်းမှာကုပြဿနာကိုဖြေရှင်းရမှာဒါနိုင်ငံတိုင်းရဲ့တာဝန်ပဲဒါကျွန်တော်လည်းသဘောပေါက်တယ်နားလည်တယ်သို့တော်လည်းပဲဟိုပြည်ပဆိုင်ရာနေပြီးတော့မှကုလသမဂ္ဂတို့မှာဝင်ရောက်ပြီးတော့ပါဝင်ကြတဲ့နေရာမှာကျွန်တော်တို့ရဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ရင်ဆိုင်တဲ့ဟာတွေကိုအထောက်အကူပြုတဲ့ဟာပဲဖြစ်စေချင်တာပေါ့နော်အထောက်အကူပြုတဲ့ဟာဖြစ်စေချင်တယ်ဟလာအောင်မြင်အောင်တွန်းအားပေးတဲ့ဟာမျိုးပဲဖြစ်စေချင်တယ်ဟိုပို့ပြီးတော့ဒုက္ခရအောင်ဟလာပို့ပြီးတော့ရှုပ်ထွေးပြဿနာကိုရှုပ်ထွေးသွားအောင်ပြုတဲ့ဟာမျိုးမဖြစ်စေချင်ဘူးဒါကရှင်းရှင်းလေးရိုးရိုးလေးပါပဲ
ဟုတ်ကဲ့ရှင်အခုဒါပေမဲ့ဟိုကုလသမဂ္ဂဘက်ကထောက်ပြနေတာပေါ့နော်မြန်မာနိုင်ငံအတွင်းမှာတရားဥပဒေကိုပေါ့နော်ဒီလူခွင့်ရချိုးဖောက်မှုတွေကိုကိုင်တွယ်ဖြေရှင်းဖို့ဒီတရားမျှတမှုရှိရေးကိစ္စတွေမြန်မာစစ်တပ်ရဲ့လူခွင့်ရချိုးဖောက်မှုတွေကိုအခုချိန်ထိအပြစ်ပေးအရေးယူနိုင်ခြင်းပြည်ရင်းဥပဒေအရမရှိတဲ့အတွက်ဒီနိုင်ငံတကာဥပဒေအကြောင်းအရာပါဝင်ပတ်သက်နေရတဲ့ဆိုတဲ့အပိုင်းတွေပေါ့သူတို့ထောက်ပြပြောဆိုတဲ့အပေါ်ဒီမှာကြတော့တမတ်ကြီးတို့ဘယ်လိုမြင်ပါလဲရှင
်ဒီရင်းမှာကျွန်တော်တို့လုတ်တဲ့နေရာမှာကျွန်တော်တို့ကတောက်လျှောက်လူကြီးတွေဟိုဘောခေါင်းနိုင်ငံခေါင်းဆောင်တွေဟလာဟိုအမြဲပြောနေတာပဲကျွန်တော်တို့ဟလာပြည်တွင်းမှာကျွန်တော်တို့ဒီဟာတွေကိုမသိတာမဟုတ်သိတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်လုတ်နေတယ်နောက်တစ်ခုကလည်းပဲရည်ရွယ်စရာရှိတာအောင်လည်းကျွန်တော်ကိုကြီးကောင်နဲ့လုတ်ဆောင်နေကြတယ်ဒီကိုတိုင်းပြည်မှာရှိနေတဲ့စိန်ခေါ်မှုတွေနဲ့ကိုတိုင်းပြည်တွေကပြည်တွင်းကအခက်အခဲတွေကိုတို့ကမကြည့်ပဲနဲ့နော်တို့ကအပြင်ကနေပြီးတော့မှဟလာသူတို့ကပြောတဲ့ဟလာဟိုအဖွဲ့အစည်းတွေဖွဲ့ပြီးတော့သုံးဆစီတွေဖွဲ့ပြီးတော့ဟိုနိုင်ငံတကာတရားစီရင်ရေးဖွဲ့စည်းတွေကနေဖိအားပေးတယ်ဆိုတဲ့ဟာအဲ့လိုဖိအားပေးခြင်းသည်ကြေတနာကိုပြည့်လည်စေမလားအဲ့တော့သူတို့ပြန်ပြီးတိစာကြည့်ဖို့လိုတယ်အဲ့တော့အဲ့လိုဖိအားပေးခြင်းဖြင့်ကြေတနာကိုပြည့်လည်စေမလားဒါမှမဟုတ်လို့ရှိရင်ကြေတနာကိုပို့ပြီးတော့ရှုပ်ထွေးသွားစေမလားအခုကျွန်တော်တိုင်းပြည်မှာဒီမိုကရေစီဟလာဟိုရေးတွေเนาะကျွန်တော်တို့ဟိုညဉ့်ညဉ့်ရင်းနဲ့လာကျွန်တော်ဒီမိုကရေစီရေးအတွက်လုပ်နေတယ်ဟာအခုကျွန်တော်တို့ဘာမှအနစ်ကမရှိသေးဘူးဒါကျွန်တော်တို့ကြိုးစားနေတယ်ဒီကြားထဲမှာရဆိုင်ကိစ္စလာဖြစ်လာတဲ့အခါကျတော့ပြည်ထနာပို့ပြီးတော့ရှုပ်ထွေးသွားစေတယ်အဲ့တော့ဒါလေးကိုယထာဘူးသားကြာကြာကျွန်တော်တို့ကသုံးသပ်ဖို့လိုတယ်အပြုသဘောနဲ့ကျွန်တော်တို့ဟိုမျက်မှတ်တတ်တာကြည့်ဖို့လိုတယ
်ဟုတ်ကဲ့တမန်ကြီးအဲ့တော့ကုလသမဂ္ဂကအခုမြန်မာဆိုရကိုတောင်းဆိုနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်အစ်စ်နဲ့နောက်ဒပိုင်ဒပန်ဖွဲ့တွေပေါ့လေအဲ့လိုမျိုးဒီမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂဖွဲ့ထားတဲ့ဒီရန်ရဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စပေါ့နော်မြန်မာနိုင်ငံလာရောက်ဖို့ကိစ္စတွေဆိုတော့အဲ့လိုအပိုင်းနေရာရောအခုအခြေအနေတွေဘယ်လိုဖြစ်လာဖို့ရှိလဲရှင
်အာနှစ်ပိုင်းပေါ့ဗျာဟိုအမှန်တမ်းပြောရင်တော့ WMO တော့ကျွန်တော်တို့ကအသိမှတ်မပြုဘူးဗျာလက်မခံဘူးစဖွဲ့ကြတာကျွန်တော်လက်မခံရတာအဖြစ်တဲ့အခါကျတော့ဒီဟာတို့ကျွန်တော်တို့ကဟိုလက်ခံနိုင်ရအကြောင်းမရှိဘူးလေအဲဒီနေရာနဲ့ပတ်သက်လို့ကျွန်တော်ပူးပေါင်းဆောင်ရွက်စရာအကြောင်းလည်းမရှိဘူးဒါရှင်းတယ်ဒါတစ်ပိုင်းဟိုမြန်မာနိုင်ငံဆိုင်ရာဟိုလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကတော့ကျွန်တော်တို့အရင်ဟိုပရော်ဖက်ဆာဂျန်ဟီလီသူကအခုခန့်ထားတဲ့တရားပေါ့နော်
အဲ့ဒါတော့ကျွန်တော်တို့ကဟိုပူးပေါင်းဆောင်ရွက်နေတယ်အပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့နေရာမှာဒီလူခွင့်ရေးဟိုကောင်စီရနေပြီးတော့မှခန့်ထားတဲ့ဒီဟို special reporter ကတော့ကျွန်တော်တို့ကအရင်တစ်ခေါက်ကတော့တက်လိုက်တယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟို professor ရန်ဟီလီထုတ်သွားတဲ့ဥစ္စာဟာကျွန်တော်တက်မခံနိုင်လို့လူဖို့ကိုအနေနဲ့သူ့ရဲ့စိတ်ထားနဲ့သူ့ရဲ့ဟိုလုပ်ငန်းဆောင်ရွက်မှုကျွန်တော်တို့ကမကြိုက်တဲ့လူလဲပေးပါဆိုပြီးတော့ကျွန်တော်ကပြောတာကျွန်တော်ကဒီ mechanism ကိုတော့ကျွန်တော်တို့ကဟလာဟိုစတင်ပြီးလုပ်တာမဟုတ်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ခွန်တာလို့ရှိရင်တော့ဒီအခုအသိဖြစ်တဲ့ commerce ဟို entry ပေါ့ဟာသူနဲ့ကတော့ကျွန်တော်တို့ဟိုဆက်သွယ်လည်းရှိပါတယ်ပူပေါင်းဆောင်ရွက်မှုလည်းရှိတယ်အခုကတော့ covid နဲ့ပါနဲ့ဖြစ်နေတဲ့အတွက်ကျွန်တော်တို့ကချိန်နေရကျွန်တော်အခုလက်မခံနိုင်တာဖြစ်တဲ့ပူပေါင်းဆောင်ရွက်မှုဟလာစာပေးစာရေးအစစကားပြောတာအစကျွန်တော်ဂျင်းဒီမာမှာရှိတဲ့ငရန်းဆိုလေအဲ့လေသူတို့တောက်လျှောက်ဆက်သွယ်လည်းရှိပါတယ်လုပ်နေတာပါပဲ
တော်ဝင်မှာကိုဗစ်အဖြစ်များလို့ဒီတည်ဆုံးမှုတွေပါလိုက်တက်နေတဲ့ရန်ကုန်မှာမြို့နယ်ကျော်ဖြတ်သန်းသွားလာခွင့်တွေကိုမနေ့တနင်္ဂနွေကစကန့်တက်လိုက်ပြီးကားတွေကိုပါစစ်ဆေးတဆီးမှုတွေလုပ်ခဲ့ပါတယ်ဒါပေမဲ့စောင်းဝနေရေးအတွက်မရှိမဖြစ်လုပ်ငန်းကအလုပ်သမားတွေသွားလာခွင့်အတွက်တော့ကားတွေမှာ QR pass လျှောက်ထားပြီးသွားလာခွင့်ပေးဖို့အတွက်ကုန်တယ်ဆက်မှုအသင်းချုပ်ကကူညီထုတ်ပေးနေပါတယ်ဒီအကြောင်းကုန်တယ်ဆက်မှုအသင်းချုပ်ဥက္ကဋ္ဌနောက် NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တူရဲ့အပါတော်မြေနောက်ဝီလက်ရန်ကုန်ကခေါင်းဆောင်တူနဲ့အထွေထွေယောဂါကူဆရာဝန်တူတို့ကိုမေးထားပါတယ် UNFCCI လို့အတူကခေါ်တဲ့ဒီကုန်တယ်ဆက်မှုအသင်းချုပ်ဥက္ကဋ္ဌဦးစောမေဝင်းကတိုင်းဆိုရနဲ့ညှိပြီးအင်တာနက်အွန်လိုင်းကတဆင့်ဒီ QR pass ထုတ်ပေးဖို့စလုပ်နေပြီလို့ဆိုပါတယ်အဲဒီတော့မနေ့ကဂျုံစားကြီးအခုလိုကားသွားလာပြီကိုစစ်ဆေးတားမြစ်ခဲ့တာကြောင့်ဘလို့တည်ရမှုတွေရှိပါလဲလို့မေးရမှာဥစောမေဝင်းက
ဆိုရလဲအိုက်ကေဆိုင်ပြီးတဲ့အခါညနေတော့ဖြေခင်းတော့ဆက်ပြီးချက်ကြတော့ဗောဒါမှမဟုတ်တပ်ပြတော့ဆိုတော့ကျွန်တော်ဖြစ်ပါလဲနည်းနည်းလေးတော့ဒီလိုသွားမယ်လို့ထင်ပါတယ
်အခုလိုမနေ့ကကားတွေတားဆီးစစ်ဆေးမှုကိုကြုံခဲ့ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒူရဲ့အပါတော်မြေကိုမြင့်ကအခုလိုရန်ကုန်မြင်ကွင်းကိုရှင်းပြပါလဲ
တန်လျင်သွားပြီးတော့ကျေးဇူးရေးလုပ်တဲ့ချိန်မှာလဲကိုဗစ်စီကန်တိုင်းလို့ဘူးဆိုတော့သွားပြီးတော့လည်းလည်းပါတီရုံးဒီကူသွားပြောတဲ့ချိန်မှာကျွန်တော်တကြင်တရာအဆင်းမှာအခုပြေးထားတယ်တန်လျဲလာတဲ့ကားပဲခွဲပြူးတယ်ရန်ကုန်ကားတွေဆိုကလို့ပြန်လဲခိုင်းတယ်ညနေ3နာရီကြတော့ဒီငမိုးရေတာတောင်းကလာလေပြေးလိုက်တယ်အလဲမအလဲတုံးလေးချလိုက်တယ်သကုံကကားတွေပဲသွားလို့ရတယ်ရန်ကုန်ကားတွေဟိုပဲသွားလို့မရဘူးဟိုစပိတ်နဲ့တော့သွားလို့ရလိုက်ဆောက်လို့ရတယ်တော့ကိစ္စဆိုရင်ကမာရွမ်းသားမှာပြေးထားတယ်ကလားအလဲမြင့်ကျောင်းမှာပြေးထားတယ်လိုင်းသားရာနေပြီးတော့အပေါ်တက်လို့မရဘူးရန်ကုန်ကားဟိုပဲသွားလို့မရဘူးလိုင်းသားကားပဲရတယ်ဟိုတရားမှုမှာပိတ်ထားတယ်အဲနိုင်သာတရားရဲ့အိစိတ်တရားအကုန်ပိတ်ထားတာရှိပီသာပဲလက်ပိတ်ထားတယ
်အဲဒီတော့မဖြစ်မနေသွားရမယ့်ဒီလိုသမားတွေသွားလာနိုင်ရည်ဒီ QR pass တွေကိုဘယ်လိုလျှောက်ထားနိုင်ပါလဲလို့မေးရမှာဥစောမေဝန်က
ဒီ service center ကနေ message ပြန်မှာမလျှောက်မှာလောမေဘီရဲ့အစ်စာရဲ့ဒီကုမ္ပဏီကိုပြင်နိုင်ရာဒူရဲ့အဲသူတို့ကိုပြင်ထားရဲ့ဒီကိလေးအဲ့ပိုင်းစံဝေးကတ်အပိုင်းရဲ့နော်ကပ်ပေါ်ရောနော်ဒါကပြလာလို့ရှိရင်အဲ့မှာ QR code တွေဖွင့်လာမယ်အဲ့ဒါကိုကျွန်တော်တို့တက်ဆိုင်ကရေငုံတိုင်းစုအုပ်မျိုးတို့တက်ဆိုင်ဒီလိုမျိုးဖွင့်ပြီးတာဝန်ရှိတဲ့လူတွေကိုကျွန်တော်တို့ဆရာမျိုးချောင်းချာမျိုးအဲ့ QR code တွေဒီလာတဲ့ဖတ်ပြီးတော့ကျွန်တော်သင်ပြဖို့ဆိုတော့အဲ့ဒါလေးလောက်ချာ
ဒီနေရာမှာဒီ QR pass လျှောက်တာကဘလောက်ကြာနိုင်ပါလဲလို့စက်မေယာမှာဦးစောမေဝင်းကပဲအခက်အခဲတချို့ပါထည့်ပြီးအခုလိုရှင်းပြပါတယ
်ဆေးရပါပဲဒီနေ့လျှောက်တတ်ပြပေါ့နော်ဒီဒီနေ့ဆိုလည်းလည်းဆောင်ကတော့တော့တဘောမျိုးပေါ့နော်ဒီစပယ်လို့မနေ့ဆိုပြကောက်သွားမှာပါခုတော့လုတ်နေကြတာပေါ့ဒီခုဆိုရင်ကျွန်တော်စီကိုရှောက်ထားတာကင်းတော့ကြားနေပြီ1000ကျော်လောက်ရှိသွားပြီ
နောက်ရန်ကုန်မှာတက္ကစီသမားတွေအတွက်ရောဘယ်လိုဖြစ်လာနိုင်လဲလို့မေးရမှာအုတ်ချုပ်ရေးအဖွဲ့တွေနဲ့ပါတွေ့ခဲ့တဲ့ကိုမြင့်က
တက္ကစီသမားတွေကဘယ်မှနေတယ်ဆိုရက်ခွဲထောက်ခံတာလေးယူထားရတယ်ရက်ခွဲအုတ်ချုပ်မှုထောက်ခံတာပေါ့ယူထားလိုက်အဲ့ဒါဆိုရင်ရတယ်အင်းစိန်နေအင်းစိန်ကသွားလို့ရတယ်အဲ့လိုယူခိုင်းတာလေခင်ဗျ
အဲ့တော့ကိုဗစ်အကူအညီပေးရေးတွေလုပ်နေတဲ့ We Love Yangon အဖွဲ့ကခေါင်းဆောင်သူဖြစ်တဲ့ကိုမမောင်ရေးကိုဒီတက်ရောက်မှုကိုမေးရမှာအခက်အခဲမကြုံခဲ့ဘူးလို့အခုလိုဆိုပါတယ
်ကျွန်တော်ကတော့မသိပါဘူးခင်ဗျကျွန်တော်သွားတာကတော့လမ်းနေရှင်းနေတယ်ဘာမှမတွေ့ရဘူးကျွန်တော်ကတော့ We Love Yangon အနေနဲ့ကျွန်တော်တို့ကအလူပိကရေးရဲ့စီစဉ်ရပိကရေးစီစဉ်နေရတဲ့အတွက်ကျွန်တော်ဒီနေ့တနေ့ကုန်တော့တဝဲတဲ့ညာလေးတော့သွားပါတယ်ဒါကျွန်တော်ဘာမှတော့မသိပါဘူးကျွန်တော်တို့ကတော့ We Love Yangon အနေနဲ့လက်ရှိတဝဲတဲ့ quarantine center တွေပြီးတော့ lockdown area တွေဒီတော့ဒီ donation တွေအဲကွန်ဒူရာတို့ရေကြက်တာတို့ဝှက်ချော်ဆက်တို့ခြားတော့အတုံးဆောင်တို့အဲ့ဒါတွေဒူရာတွေဆိုရှင်တို့ချက်ချင်းသွားပြီးတော့လူခံပြီးတော့ပို့နိုင်တာရှိရပို့ပါတယ်
ဒါအပြင်မချာခင်မှာကုမ္ပဏီဝန်ထမ်းတွေအတွက်လကထုတ်ဖို့လကုန်ကျဲရောက်လာတော့မှာမို့ဘလို့ပြင်ဆင်ထားပါသလဲလို့မေးရမှာကုန်တယ်ဆက်မှုဖွဲ့ချုပ်ဥက္ကဋ္ဌဦးစောင်းမေဝင်းက
လကပြင်ပြီ
ဒီကုမ္ပဏီတွေပါတဲ့အတိုင်းတော့တို့အဲလောက်တန်းရမှာလာတာပေးမယ်ဗလန်းကိုရုပ်တက်ဖွင့်လို့ဆိုပြီးပြည်စုစုပေးမယ်ဘန်ဒီရဲ့အလိုင်းမှမပြည့်ဘူးဒါလည်းဒီပြေရဲ့ထိုက်တဲ့အမျိုးတွေပါတယ်ဗျာဒီကမစုဘူးအဲ့လိုစဉ်းစားနေတာတခုလို့ပုံကတာဒီပြည့်နေတဲ့မှာပြေထွက်ပါလိမ့်မယ်အ
ဲ့ဒီတော့အခုလို့အသွမ်းလာကြက်သက်မှုတွေတိုးလုပ်လိုက်တာကြောင့်ကောင်းကျိုးဆိုးကျိုးအတွက်သုံးသပ်ပေးဖို့ရန်ကုန်ကအထွေထွေယောဂကုဆရာဝန်ဒေါက်တာဥက္ကာချီဝင်းကိုမင်းရရမှာ
ကျမရေရှူတောင်းကကြည့်မယ်ဆိုရင်တော့ကောင်းတာပါနော်အနည်းဆုံးဟိုရောက်နေတဲ့နေရာမှာဒီနေလိုက်ချင်းအဖြစ်တယောက်နဲ့တယောက်ထိတွေ့တာတွေကနေတော့မှာပဲဒီပို့တွေ့ရဲ့လူကြီးအတွက်ကောဒါကကြာတော့နိုင်တာပေါ့နော်တိုးတော့ဟိုတစ်ခါကပြန်ကြည့်ရင်တခြားလူမျိုးရေးစီးပွားရေးတခြားအချက်တဲတွေကတော့ကိုရှိလာနေတယ်ပေါ့နော်
တကယ်တော့အခုဖြေဆိုခဲ့သူတွေအားလုံးကကြည်သူများအနေနဲ့အဓိကအိမ်ပါနေပြီးအားလုံးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြင့်ပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုနှာစင်ကြားမှာကတော့ကိုအောင်လင်ဦးစီစဉ်တက်ဆက်ပေးနေတဲ့မြမအေးစုနေခန်းစီစဉ်ဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတာနဲ့မြကယောဂါကာဝယ်တားဆီးအစီအမံတွေလောက်လာတာတွေ့ပါတယ်။ဒါမှလည်းတချို့အစီအမံတွေမှာအလွယ်လွယ်ချော်ချော်လေးဟန်ချက်မညီတာတွေရှိရဲဆိုပြီးဝေဖန်တဲ့အတန်တွေလည်းထွက်လာပါတယ်။ဆိုတော့ကယောဂါတားဆီးလုပ်ငန်းတွေမှာအထက်ကစိန်ခေါ်မှုတွေအားအနေချက်တွေဘာတွေများရှိနေသလဲဆိုတာတွေနဲ့ပတ်သက်လို့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ASP မြန်မာကဥပအောင်သူငင်းကိုဆက်သွယ်မေးမြန်းမှာဖြစ်ပါတယ်။ဥပအောင်သူငင်းမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ခုဆိုရင် COVID ကူးစက်မှုမြန်မာနိုင်ငံမှာတိုးလာတဲ့မြစိုးရင်ပူပန်မှုနဲ့အတူယောဂကူးစက်မှုတားဆီးရေးအစီအစဉ်တွေကိုအချိန်မြင့်လုပ်လာတာလည်းတွေ့ပါရဲ့။ဒါမှမဟုတ်လည်းတချို့အစီအစဉ်တွေကတကယ်ပဲလိုအပ်ချက်နဲ့ကန့်ရလားဆိုတာကိုမေးခွန်းထုတ်တဲ့အတန်းဝေဖန်တာတွေလည်းကြားနေရပါရဲ့။ဥပမာကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်မှာလမ်းတွေကိုပိတ်ထားဆိုတာတားဆီးတာမျိုးတွေတကယ်ပဲယောဂကူးစက်မှုကိုထိန်းချုပ်နိုင်မဲ့လုပ်ရမျိုးလားဆိုတာမျိုးတွေမေးခွန်းထုတ်တာမျိုးတွေရှိပါရဲ့။ဆိုတော့ကိုယ်အမြင်ရင်းကိုယ်ရင်လည်းရန်ကုန်မှာရှိနေတဲ့လူတရားဆိုတော့ဒါမျိုးတွေကိုယ်ရင်လဲကြုံရမှာထင်ပါတယ်ဆိုတော့ကိုယ်အမြင်ဉာဏ်လည်းပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့တကြံကာလမတိုင်ခင်ပေါ့အဲ့ဒီချိန်မှာကျွန်တော်တို့ဒီမှာကိုဗစ်ကူးစက်မှုစဖြစ်ပါတယ်စဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့နိုင်ငံအတွက်ကတခါမှမကြုံဘူးသေးတဲ့ပထမအတွေ့အကြုံပေါ့ဗျာဆိုတော့အဲ့ဒီချိန်မှာအိုနင်းခွနင်းဖြစ်တာတို့ဒီအစည်းအဝေးတိကျမပြင်ရတာတို့ဒါဆိုကျွန်တော်တို့ခွင့်လွှတ်လို့ရပါတယ်ဆိုတော့အဲ့ဒီမှာပဲကျွန်တော်တို့တကြံပိတ်ရက်ကျွန်တော်နှစ်ပတ်လောက်ဖြစ်သွားတာပေါ့ဗျာတော့ပြီးတဲ့ခါကျတော့ကိုဗစ်ကူးစက်မှုကကျတယ်ဆိုပြီးတော့ကျွန်တော်တို့ကဖြစ်တယ်မကြသေးခင်ကတော့ပြီးခဲ့တဲ့အပတ်လောက်ကစလို့ဟိုကူးစက်မှုကဏ္ဍနေရာလဲတက်လာတာပေါ့ဗျာဆိုတော့ဒါကလည်းတစ်ဖက်ကပြောမယ်ဆိုရင်များများရှာများများတွေ့ပေါ့ဗျာအရင်ကတော့မစစ်နိုင်ဘူးအခုကစစ်နိုင်တဲ့အခါကျတော့ပို့ပြီးတော့ဟိုတွေ့လာတဲ့သဘောတော့ရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှလဲကျွန်တော်တို့ပြန်ကြည့်တဲ့အခါကျတော့ပြီးခဲ့တဲ့ကြံကာလကပထမဦးဆုံးဟိုကြုံခဲ့ရတဲ့အတွေ့အကြုံတွေကိုကျွန်တော်တို့အစိုးရကသင်ခန်းစာမယူဘူးလားဗောဗျာဆိုတော့အဲ့လိုမျိုးကျွန်တော်သုံးသပ်မိတယ်ဗျာအဲ့တော့ပထမတစ်ကြိမ်ကြုံရတဲ့အခါမှာလဲဟိုကျွန်တော်တို့ဒီလိုဒုက္ခတွေကြုံတာပဲเนาะအဲ့တော့အခုဒုတိယတစ်ကြိမ်ကြုံတော့လဲအတူတူပဲဗောဗျာလမ်းတွေပါလေးပိတ်တယ်ဆုတယ်အဲ့တော့အစိုးရဘက်ကလဲကျန်းမာရေးဝန်ကြီးဌာနကအမိန့်တွေထုတ်တယ်ကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရကအမိန့်တွေထုတ်တယ်ဆိုတော့အဲ့တော့တစ်ခုနဲ့တစ်ခုကလဲဝေဝေဝါးဝါးနဲ့ဟိုပြဿနာရှိတယ်ဗျာတော့အဲ့တော့အဲ့ဒီလမ်းနေပိတ်ဆို့တဲ့အခါမှာတနေရာနဲ့တနေရာသွားဖို့လာဖို့လည်းခက်တယ်ပေါ့လမ်းမကြီးတော့ပွင့်ပါတယ်ဆိုတော့နောက်တစ်ခါကျတော့ရန်ကုန်မြို့ကိုအဝင်အထွက်ဟိုတင်းကျပ်တယ်ဆိုတာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့ဒီအချိန်မှာပဲနောက်ထပ်ပြဿနာတက်တာကကျွန်တော်တို့ကုန်စည်ကူးစက်မှုပေါ့ဗျာ logistic ကပြဿနာတက်ပါတယ်ဆိုတော့အဲ့တော့ပစ္စည်းတွေကရန်ကုန်မြို့အဝင်မှာပဲကုန်ကားတွေရရမလို့လို့အခုလည်းသတင်းတွေအရဆိုရင်မန္တလေးအဝင်နားမှာကြီးကုန်ကားတွေရခိုင်းပြီးတော့နောက်ထပ်driver အစ်စ်ပြောင်းပြီးတော့မောင်းခိုင်းနေဆိုတဲ့ဟာမျိုးတွေပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဟာမျိုးတွေက ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဟိုဧပြီကာလကိုသင်ခန်းစာမယူရဘူးလားဆိုတဲ့အနေအထားတွေတွေ့ရဗျ။
ဟုတ်ကဲ့ရန်ကုန်မှာလမ်းတွေပိတ်ခဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လိုအပ်တဲ့အတိုင်းအတာလောက်သာလုပ်ဖို့ဆိုပြီးနောက်ပိုင်းမှာညွှန်ကြားချက်ထွက်လာတယ်တွေ့ပါတယ်ဆိုတော့ဒီလိုတစ်ခုလုံးလိုက်နောက်ကလိုက်ပြင်လိုက်အမေနေဆိုရင်လည်းထုတ်ပြန်လိုက်ပြန်ရုပ်လိုက်ဖြစ်နေတာမျိုးကြီးရှိပါတယ်ဆိုတော့ဒီလိုလွယ်လွယ်ချေချေဖြစ်ရတာအတိတ်ကဘာကြောင့်လို့များကောင်းကြီးနားလည်ထားလိုက်ခင်ဗျာ
ကျွန်တော်မြင်တာကဒီလိုဗျဟိုအထူးသဖြင့်ဒါကဟို crisis ပေါ့နော်ဒီအကြက်တဲအခြေအနေလို့ကျွန်တော်တို့ဟိုသုံးသပ်ထားဖို့လိုတယ်လို့ထင်ပါတယ်ဆိုပါစို့ဗျာကျွန်တော်တို့ဟိုအစောပိုင်းမှာလည်းဆွေးနွေးမှုတွေရှိပါတယ်စစ်ပွဲကြီးတပွဲကိုကင်တွယ်တယ်လို့မျိုးပေါ့ဟို war room လို့ခေါ်တာပေါ့ဗျာဒီ operation management ကိုတကယ်လုပ်မဲ့စစ်စင်ရေးစင်တာမျိုးလိုတယ်လို့ထင်တယ်ဗျာတော့အဲ့ဒီကနေပြီးတော့မှဘယ်အမိန့်တွေထုတ်မယ်အခြေအနေတွေဘယ်လိုဘယ်ဒေသတော့သတင်းတွေတက်လာတယ်စသဖြင့်ဒါမျိုးတွေကိုကျွန်တော်တို့ဟိုသေချာစီမံနိုင်မယ်ပေါ့နော်တော့အဲ့ဒီအနေအထားမှာကျွန်တော်တို့ဂျားကာလာထဲမှာကော်မတီတစ်ခုဖွဲ့နေတယ်ဗျာအဲ့ကော်မတီမှာကျွန်တော်တို့ဒုသမ္မတဦးမြင့်ဆွေဦးဆောင်ပြီးတော့ဒီတပ်မတော်ဘက်ကလည်းဟိုတပ်မတော်ဘာညှိနှိုင်းကုတ်ကဲရေးမှုဟိုဗိုလ်ချုပ်မြတ်ထူးဦးတို့ဘာလို့ပါလာတယ်ဆိုတော့အော်ကျွန်တော်တို့ထင်တာတော့ဒီကော်မတီကတော့ operation management အသွင်ဆောင်မယ်လို့ယူဆတာပေါ့နော်ဆိုတော့ဒါမဲ့အဲ့ကော်မတီလည်းနောက်ပိုင်းမှာအသံမကြားတော့ဘူးညာဗျာဆိုတော့အဲ့လိုမျိုးတွေဖြစ်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့အထူးသဖြင့်ရန်ကုန်မြို့တော်ဝန်တို့ရန်ကုန်ဝန်ကြီးချုပ်တို့ပေါ့ဗျာအခုကရန်ကုန်မှာကြိစရာများနေတာဗျာအဲ့တော့အဲ့ဒီနေထားမှာတော့ကျွန်တော်မြင်တာအလွယ်ဆုံးနည်းလမ်းကတော့ FM radio တွေရှိတယ်ဗျလူတွေလည်းကျွန်တော်တို့လည်း FM နားထောင်ပါတယ်ကားသွားရင်ဖွင့်နားတာလို့စသဖြင့်ပေါ့ဆိုတော့အဲ့ဒီနေထားမှာတော့ကျွန်တော်ထင်တယ် communication လုပ်ချင်ရင်အလွယ်လေးလို့ထင်တယ်ဗျတော့အထူးသဖြင့်ကျွန်တော်တို့မနေ့တိုင်းဖြစ်ဖြစ်ညတိုင်းဖြစ်ဖြစ်ဒီ FM မှနေပြီးတော့ကျွန်တော်တို့သတင်းတွေပေးနေပါဗျာဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့အတွက်ကလုံခြုံပဲကိုကဟိုအချင်းကြီးလည်းသိရမယ်ပေါ့ဒီလိုအနေထားမျိုးထင်ပါတယ်ကျွန်တော်နောက်တစ်ခုကတော့သူများနိုင်ငံတွေမှာလည်းကျွန်တော်တို့တွေ့ပါတယ်တွေ့တယ်ဆိုတာကတော့အုပ်ချုပ်ရေးဘက်ကပုံကူတူဒီဘက်ကကျန်းမာရေးဘက်ကဆိုရင်လည်းဒီ epidemiologist ပေါ့နော်ဒီကူးစက်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့ဥဆောင်တဲ့ဟိုပြောရေးဆိုခွင့်ရှိသူတူဦးပေါ့ဆိုတော့ဒီလိုနှစ်ဦးကအများအားထွက်ထွက်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောနေတာတွေတွေ့ရဗျဆိုတော့အဲ့လိုမျိုးတွေကကျွန်တော်တို့စီမှာမတွေ့ရဘူးပေါ့ဒီလိုအနေထားရှိပါတယ
်ဟုတ်ကဲ့တကယ်တော့အရေးပေါ်အခြေအနေကိုတုံ့ပြန်မှုနိုင်ငံတော်စစ်ကော်မတီတွေဘာလဲဖွဲ့စည်းထားတာရှိပါတယ်ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘူကော်မတီဆိုရင်လည်းဟိုတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တဲ့ဦးဆောင်နေရာမျိုးလည်းရှိပါတယ်ဆိုတော့ကာယောကဖြစ်တဲ့ချိန်ကစပြီးတော့ဒီ Facebook ဆာမျက်နှာအသစ်ဖွင့်ပြီး online ဆွေးနွေးပွဲဒေါက်ဆန်းစုကြည်ကိုယ်တိုင်လောက်တာပြောလဲတွေ့ပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးလားကော်မတီ
ကျွန်တော်မြင်တာကဒီဆိုပါစို့နိုင်ငံတော်အဆင့်ကော်မတီတွေပေါ့ဗျာဟိုသူတို့စီမှာအစည်းအဝေးလုပ်တာတွေဆုံးဖြတ်ချက်ပေးတာတွေရှိပါလိမ့်မယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဟိုဒေါက်ဆန်းစုကြည်လည်းထွက်ပြီးတော့သတင်းစာရှင်းလင်းပြောတာတွေနောက်တစ်ခါကျတော့ Facebook ကနေပြီးတော့ပေါ့နော်ဒီဂျန်တဲ့ပုံကိုယ်တွေနဲ့ဆွေးနွေးတာတွေပါရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်မြင်တာကဟိုပြည်သူလူထုရဲ့ trust ပေါ့နော်ဒီလိုအချက်တဲမျိုးမှာပို့ပြီးတော့ဟိုယုံကြည်ကိုးစားမှုရဖို့လိုတယ်ဗျကျွန်တော်ထင်တယ်ဟိုနေ့တိုင်းနေ့ပါလောက်ထွက်ပြီးတော့ပြောနေတာမျိုးကပို့အဆင်ပြေလိမ့်မယ်လို့ထင်တယ်ဗ
ျဟုတ်ကဲ့တခုရှိတာကကိုဗစ်ကရောဂါရဲ့အတိုင်းအတာဟိုကြီးမားလုံးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံကြီးတွေမှာတော့ကင်တွေရခက်ခဲတဲ့အခြေအနေမျိုးတွေကြုံရတယ်ရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးမှုလည်းနှိမ့်ကြတယ်ကျန်းမာရေးဆော့ရှောက်မှုစနစ်ကလည်းငကိုရဲအားနဲ့အတိုင်းပြည်မျိုးမှာအခုလိုဝင်နေရမမြတဲ့ပြဿနာမျိုးကင်တွေဖြစ်ရှိရတဲ့နေရာမျိုးမှာဟိုရေးဝါးပြောမယ်ဆိုရင်အားနဲ့ချက်တွေရှိတာကတဘာဝကြရလို့မဆွနိုင်ဘူးလားဒါမှမဟုတ်လေဟိုတချို့အားနဲ့ချက်တွေဟာကွက်တွေကမဖြစ်ပေမဲ့ဖြစ်နေတာမျိုးရောရှိနေလို့လားကောင်းကြီ
းဟုတ်ပါတယ်ကျွန်တော်တို့နိုင်ငံကမပြည့်စုံဘူးဆင်းလဲဆင်းရဲတယ်ဒါအတက်နိုင်ဆုံးဒီနိုင်ငံတော်ဘက်ကဟိုကြည့်ပေးတယ်ပေါ့ဗျာဒါကျွန်တော်တို့လက်ခံစရာလည်းကောင်းပါတယ်နောက်တစ်ခုကဒီလိုကြိုးပမ်းနေတာကိုလည်းဟိုကျေးဇူးတင်ရမှာပါဆိုတော့ဒါပေမဲ့လည်းကျွန်တော်မြင်တာကဟိုဒီအခြေအနေမျိုးမှာဗျာအစိုးရလုပ်တဲ့သူတွေကအခွင့်သာပါတယ်ဘာလို့အခွင့်သာလဲဆိုတဲ့အခါကျတော့အနာဂတ်ကိုမျှော်မြင်ပြီးတော့ပြည်ပြင်ပြောင်းလဲမှုလုပ်ချင်တယ်ဆိုရင်ဒီအချိန်ဟာအကောင်းဆုံးပဲဆိုလိုတဲ့သဘောအရဘတ်ဂျက်ကျိတ်တလောက်ဆွဲပြီးတော့သုံးပါပြည်သူတွေကန့်ကွက်မယ်မထင်ဘူးအတိုက်ခံပါတီတွေလည်းကန့်ကွက်မယ်မထင်ပါဘူးအဲ့လိုသုံးနေရင်တည်းတပြိုင်နက်ဆင်းမှာပဲဒီကျမ်းမာရေးစနစ်မှာရှိတဲ့အားနည်းချက်တွေကိုပြင်သွားလို့ရတယ်လို့ထင်ပါတယ်တော့အခုချိန်မှာပြင်ပစည်းကမ်းတော်တော်များများပိတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ဆရာဝန်တွေကလည်းဒီကုဆက်ယောဂါကြောက်တာပေါ့ဗျာနော်အဲ့တော့တခါတလေပုဂ္ဂလိကဈေးရုံတွေကလည်းပိတ်ထားတယ်ပုဂ္ဂလိကဈေးရုံတွေကိုလည်းလော့ခ်ဒေါင်းချတယ်ဆိုတော့တဲ့ရင်နေရှိတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာကြံတဲ့ယောဂဖြစ်တဲ့လူတွေကတော်တော်ပြဿနာရှိသွားနိုင်ပါတယ်အဲ့တော့အဲ့အနေအထားမှာတော့ကျွန်တော်မြင်တာကသူများနိုင်ငံတွေမှာအခုစသုံးတဲ့ telemedicine ခေါ်တာပေါ့ဗျာ telemedicine ဆိုတာက ဒီ internet နည်းပညာကိုသုံးပြီးတော့ဆရာဝန်ကြီးတွေကတခြားရတဲ့နေရာမှာရှိမယ်ဆိုတော့အဲ့တော့ရှေ့တန်းမှာကျွန်တော်တို့ရင်ဆိုင်ပြီးဆွေးနွေးတဲ့သူနာပြုသုံးဖို့ဆရာဝန်လေးတွေရှိမယ်ဆိုတော့ဒီလိုမျိုးနဲ့ကျွန်တော်တို့ဖြတ်ခဲတဲ့ယောဂတွေကိုလည်းအဝေးကနေကုနိုင်တဲ့အနေအထားတွေဖြစ်လာနိုင်တယ်ဗျဆိုတော့အဲ့လိုမျိုးစနစ်တွေပြုပြင်ပြောင်းလဲမှုဟာမျိုးတွေကိုအခုချိန်မှာလှုပ်စင်တယ်လို့ကျွန်တော်ထင်တယ်နောက်တစ်ခါကျတော့ကျွန်တော်တို့စီမှာဒီဘာခေါ်မလဲဆိုတော့ကျမရေးစနစ်တွေမှာမမျှတမှုတွေတော်တော်များတယ်ဗျမမျှတမှုဆိုတာပတ်စံမရှိရင်ဟိုစိတ်ကူနိုင်မှုခက်တယ်ပေါ့နော် quality ကိုကုစားရေးခက်ပါတယ်ဆိုတော့အဲ့လိုအနေအထားမျိုးတွေကိုလည်းဒီချိန်မှာစပြီးတော့ပြင်မယ်ဆိုရင်ကျွန်တော်ထင်တယ်အချိန်ကောင်းလို့ထင်ပါတယ
်ဟုတ်ကဲ့လက်ရှိချက်တဲကိုကျော်လွားတဲ့နေရာမှာဘန္နာငွေကြွေးစိုက်ထုတ်သုံးဆွဲတာမျိုးတွေလုပ်တင်တာရှိတယ်ဆိုပြီးအစိုးရမှလည်းကော်မတီထောက်ပြတာရှိပါတယ်ဆိုတော့ဒီအားလုံးကိုပြန်ခြုံပြီးသုံးသပ်ကြည့်မယ်ဆိုရင်ဒီလက်ရှိချက်တဲကိုကျော်လွားနိုင်ဖို့ဆိုရင်မဖြစ်မနေဘာတွေများလုပ်ဖို့လိုမလဲဘာတွေကိုဦးစားပေးသင့်တယ်လို့ထင်လဲကော်မတီ
ပထမတစ်ချက်ကျွန်တော်ဆွေးနွေးရင်အစိုးရက digital မဖြစ်သေးဘူးလားကိန်းဂဏအများစုက paper နဲ့စက်ကူနဲ့လုပ်နေတာလေနော်ဆိုတော့အခုအနေအထားမျိုးမှာကျွန်တော်တို့ data တွေကပိုအရေးကြီးလာတယ်ဗျဒါကိုမြင်မြန်ဆန်ဆန်နဲ့တွင်ပြောင်းနိုင်ဖို့လည်းလိုအပ်တယ်လို့ကျွန်တော်ထင်တယ်နော်တစ်ပိုင်းကနောက်ဒုတိယတစ်ပိုင်းကကျတော့ခုနပြောသလိုပဲဒီဥစ္စာကိုစစ်ပွဲတစ်ပွဲလို့ရင်ဆိုင်တိုက်မယ်ဆိုရင်အဲ့ဒါကိုသေချာစီမံခန့်ခွဲတဲ့ team ပေါ့ဗျာ war room လို့ဟာမျိုးအဲ့လိုအဖွဲ့အစည်းမျိုးနဲ့ဟိုစုပေါင်းစဉ်းစားတာမျိုးတွေကျွန်တော်ထင်တယ်ပိုလိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဟိုတကယ်တော့ဒီအချိန်မှာမြန်မာနိုင်ငံမှာနောက်တစ်ချိန်ရွေးကောက်ပွဲလည်းချင်းပါဖို့လည်းရှိနေတဲ့အတွက်အရေးကြီးတဲ့အချိန်ကာလလည်းဖြစ်ပါတယ်ဆိုတော့ဒီလိုအချိန်မျိုးမှာအခုလိုအချက်တဲကြုံနေရတာလည်းဒီအစိုးရအတွက်တော့တကယ်ကိုစိန်ခေါ်မှုလို့ပြောရမှာပါဒီနေရာမှာအစိုးရနဲ့အာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့ဒီလိုစိန်ခေါ်မှုတွေကိုအောင်မြင်မြင်ကျော်လွှားနိုင်မှုဆိုရင်အနေဆုံးအဆင့်ဘာတွေများလုပ်ဖို့လိုမလဲဆိုတာနေကုန်းချုပ်အနေနဲ့သိချင်ပါတယ်ခင်ဗျာခေါင်းကြီ
းအဓိကကတော့ကျွန်တော်တို့ trust လို့ခေါ်တဲ့ပြည်သူလူထုယုံကြည်ကိုးစားမှုကိုအမြန်မြင့်တင်မှုလိုရလို့ထင်တယ်။နောက်တစ်ခါကျတော့ရွေးကောက်ပွဲနီးလာရင်ဖြစ်တတ်တဲ့သဘောသဘာဝပေါ့နော်။ဒီအစိုးရတွေက lame duck လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့မကြခင်ရွေးကောက်ပွဲလုပ်တော့မယ်။ဟိုကြံတဲ့သူတွေလည်းမလုံမရှုပ်မပြုတ်ပေါ့ဗျာ။ဒီလိုမှိမ့်မိနေသွားတဲ့ဆိုရဲအနေအထားမျိုးဟာအခုတွေ့နေရတယ်လို့ကျွန်တော်ထင်တယ်။ဆိုတော့အဲ့ဒါမျိုးကိုမဟုတ်ဘဲနဲ့ဒီအခုကပ်ဘေးကကျွန်တော်တို့ပို serious လုပ်ရမယ်ဆိုရဲဟာမျိုးသဘောမျိုးလုပ်ဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခါကျတော့အစိုးရဘက်ကလှုပ်ရှားရှင်းလဲပြက်ပြက်သားသားလှုပ်ပေါ့နော်ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့အင်ဒီဂျင်းဆိုင်နိုင်ငံမှာတွေ့တာကဆိုပါစို့အစိုးရပတ်စံအများကြီးထုတ်သုံးရတဲ့ကိစ္စတွေနောက်တစ်ခါကျတော့တချို့နေရာမှာအာဏာကိုသုံးရတဲ့ကိစ္စတွေပေါ့ဗျာအခုကျွန်တော်တို့ကိုဗစ်ကာလတည်းမှာသာမန်ပြစ်မှုလေးတွေပေါ့ဗျာညာမထွက်ရလို့ဘာလို့စသဖြင့်ဒါတွေနဲ့တောင်မှကျွန်တော်တို့ဖမ်းဆီးရတဲ့အရေးအတွက်ကမနည်းဘူးဗျအဲ့တော့အာဏာကိုသုံးရတယ်ပေါ့နော်ဆိုတော့ဒါတွေနဲ့ပတ်သက်လို့ accountability တချိန်ကြရင်တော့လွှတ်တော်မှာပြန်တင်ပြပြီးတော့ဖြည့်ရှင်းတာမျိုးလဲကျွန်တော်ထင်တယ်လိုလိုက်မယ်လို့ထင်ပါရဲ့ဗျာ
။ဟုတ်ကဲ့ပါခင်ဗျာအခုလိုချင်းပြပြီးဖြည့်ချခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISP မြန်မာကဥအောင်သူငင်းနဲ့နားဆင်ကြည့်ရှုတဲ့ဖြည့်သက်တဲ့အားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
။မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2021မြမစီပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခိုင်နှုန်းဖြစ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ပြည်ရဲ့ရပိုင်က GDP အရှာဖွံ့ဖြိုးရေးဖန်ဟာ Wellness in Worry Times လို့နာမည်ပေးထားတဲ့အစီရင်ခံစားတစ်စောင်ထုတ်ပြန်ပါတယ်။ GDP ဟာပြီးခဲ့တဲ့ဇော်လတော့ကအစီအခံစားတစ်စောင်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ COVID-19 ကပ်ဘေးကြောင့်နိုင်ငံတွေကြုံခဲ့ရတဲ့အခြေအနေတွေပေါ်မူတည်ပြီးအခုစက်တင်ဘာမှာပြုပြင်ပြောင်းလဲအသစ်ထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်။စီခံစားထဲမှာမြန်မာနိုင်ငံစီးပွားရေးတိုးတက်နှုန်းနဲ့ပတ်သက်ပြီး2019ခုနှစ်အတွက်6.8%2020မှာကမ္ဘာကပ်ရောဂါကြောင့် 1.8%ရှိမယ်လို့ဆိုခဲ့ပြီးလာမယ့် 2021 အတွက်ကိုတော့ငွေကိုအစီရင်ခံစာမှာ 6.8% ခန့်မှန်းထားတာကနေအခုအစီရင်ခံစာမှာတော့ 600% ကိုပြောင်းလဲခန့်မှန်းခဲ့ပါတယ်။အစီရင်ခံစာရကိုဗစ်ဗိုင်းရပ်စ်ကပ်ဘေးကြောင့်အာဆီယံမှာဗီယက်နမ်မြန်မာနဲ့ဘရူနိုင်းနိုင်ငံတို့လောက်ပဲစီးပွားရေးတိုးတက်မှုရှိမှာဖြစ်ပြီးကြံနိုင်ငံတွေကတော့စီးပွားရေးကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာတွေ့ရပါတယ်။တကယ်တော့ ADB ရဲ့အစီအခံစာဟာမြန်မာနိုင်ငံမှာကိုဗစ်ကပ်ပြီးပထမလှိုင်းကြားရောက်ခဲ့စဉ်ကာလကိုကြည့်ပြီးခန့်မှန်းတွက်ဆခဲ့တာပါလက်တွေ့မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းထက်အများကြီးပိုပြီးဆိုးဝါးပိုပြီးပြင်းထန်စီးပွားရေးကဏ္ဍအသီးသီးကိုလည်းပိုပြီးရက်ခတ်မှုများနေတဲ့အခြေအနေကြောင့် ADB ကခန့်မှန်းတယ်လို့ လာမယ့်2021မှာစီးပွားရေးတိုးတက်မှုနှုန်း600ခန့်လို့ရှိပါမလားဆိုတာပြန်ပြီးတွက်ဆစရာဖြစ်လာနိုင်ပါတယ်ခုဒီပတ်လာမယ့်နှစ်မြန်မာစီးပွားရေးဟာ ADB ကခန့်မှန်းသလိုဖြစ်လာနိုင်ပါမလားဆိုတာလေ့လာတင်ပြသွားပါမယ
် ADB ရဲ့2019မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှု 6.8 ရာခိုင်နှုန်း2020မှာကိုဗစ်ကြောင့်1.8 ရာခိုင်နှုန်းတွက်ချက်မှုဟာလက်ရှိစက်တင်ဘာလကုန်အထိပဲဖြစ်တာမို့အငြင်းပွားစရာတိတ်မရှိပါဘူး။ဒါပေမဲ့ဩဂုတ်လလည်းကစတင်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်2021စီးပွားရေးတိုးတက်မှုနှုန်း600ရာခိုင်နှုန်းရမလားဆိုတာကိုပဲပြန်သုံးသပ်စရာရှိပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ကိုဗစ်ဒုတိယလှိုင်းအခြေအနေဘလောက်ဆိုးသလဲ၊စီးပွားရေးပေါ်ဘလို့ကြီးရဲ့ရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတွေကို2020မတ်လ23ရက်နေ့မှာစတွေ့ခဲ့ပါတယ်။ကူးစက်မှုဒုတိယလှိုင်းလို့သတ်မှတ်နိုင်တဲ့စစ်တွေမှာ COVID ကူးစက်ခံလူနာကိုဩဂုတ်လ16ရက်နေ့မှာစတွေ့ခဲ့ပါတယ်။ရခိုင်ပြည်နယ်မှာကူးစက်ခံစတွေ့ခြင်းအထိအချိန်9လရပ်ပေါင်း150အတွင်းCOVID-19 ကူးစက်ခံရသူ385ယောက်ပဲရှိခဲ့ပါတယ်။နောက်ထပ်13ရက်အကြာဩဂုတ်လ29ရက်နေ့မှာတော့နှစ်ဆတိုးပြီး949ယောက်ဖြစ်သွားပါတယ်။ဒီလိုနည်းနဲ့နောက်ထပ်တစ်ပတ်စီကြာတိုင်းကူးစက်သူအရေအတွက်နှစ်ဆတိုးတိုးလာတာခုဆိုကူးစက်ခံရသူစုစုပေါင်း8515ယောက်ရှိနေပါပြီ။ပထမလှိုင်းကထက်အစပေါင်း80လောက်ကူးစက်မှုမြင့်တက်လာနေတာကိုလည်းတွေ့မြင်ရပါတယ်
။နောက်ထပ်ထူးခြားတာတစ်ခုကကိုဗစ်ဗိုင်းရပ်စ်ဟာနေရာဒေသတစ်ခုနှစ်ခုမှာမဟုတ်ပဲမြို့နယ်နေရာအနှံ့ပြားမှာကူးစက်ပြန့်ပွားနေတဲ့ပြဿနာပါအနည်းဆုံးမှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်စက်တင်ဘာ18ရက်နေ့ကမြို့နယ်ပေါင်း63မြို့နယ်19ရက်နေ့က69မြို့နယ်20ရက်နေ့က65မြို့နယ်21ရက်နေ့ကမြို့နယ်ပေါင်း80 22ရက်နေ့ကမြို့နယ်ပေါင်း85မြို့နယ်23ရက်နေ့က69မြို့နယ်မှာကူးစက်မှုအဖြစ်တွေတွေ့ရပါတယ်ဒါမြန်မာနိုင်ငံမြို့နယ်စုစုပေါင်းရဲ့၅ဘုံ၃ဘုံကျော်မှာကူးစက်ပြန့်ပွားနေတဲ့သဘောမျိုးစိုးရိမ်စရာတော့ကောင်းနေပါသေးတယ်။နောက်တစ်ခုကတော့ဖေလုံးပါ။ကိုဗစ်ကြောင့်ဖေလုံးကိုတွက်ချက်နိုင်တဲ့နည်းရှိပါတယ်။အဲ့ဒါကတော့ကိုဗစ်နဲ့ပတ်သက်ပြီးလက်ရှိဖြစ်ပွားနေတဲ့လူနာတွေမပါပြန်ပြီးကောင်းမွန်လာသူတွေနဲ့သေဆုံးသူတွေရဲ့အချိုးကိုတွက်ချက်ကြည့်တာပါ။ဥပမာကိုဗစ်အမှုပိတ်သိမ်းပြီးလူတရာမှာဘယ်နှယောက်ပြန်ကောင်းလာပြီးဘယ်နှယောက်သေဆုံးခဲ့တယ်လဲဆိုတဲ့တွက်ချက်မှုပါ။
စက်တင်ဘာလ24ရက်နေ့ WHO စီးရင်တွေအခြေခံပြီးတွက်ချက်ကြည့်ရင်တကဘာလုံးပြင်းမြပြန်ကောင်းသူ96ရာခိုင်နှုန်းသေဆုံးသူ400ခိုင်နှုန်းရှိပါတယ်။ COVID အဖြစ်များတဲ့အမေရိကန်မှာသေနှုန်း 4.4 ရာခိုင်နှုန်း၊ဘရာဇီး 3.3 ရာခိုင်နှုန်း၊ရုရှား2ရာခိုင်နှုန်း၊ကိုလံဘီယာ 3.6 ရာခိုင်နှုန်းရှိပါတယ်။အာဆီယံနိုင်ငံတွေကိုကြည့်ရင် COVID အဖြစ်များတဲ့ဖိလစ်ပိုင်မှာသေနှုန်း 2.1 ရာခိုင်နှုန်းအင်ဒိုနီးရှား900ခိုင်နှုန်းစင်ကာပူ 3.35 ခိုင်နှုန်းမလေးရှား 1.4 ခိုင်နှုန်းရှိပါတယ်။တင်နှုန်းအတော်မြင့်တဲ့နိုင်ငံတွေလည်းရှိကြပါတယ်။ဥပမာအီတလီ 14 ခိုင်နှုန်းမက္ကဆီကို 12.8 ခိုင်နှုန်းအီကွေဒေါ 10 ခိုင်နှုန်းဖြစ်ကြပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကတော့ရောဂါပျောက်ကင်းသူ 2,381 ယောက်တင်ဆုံးသူ 150 မဟုတ်တေနှုံ600ခိုင်နှုန်းရှိနေပြီးကိုဗစ်ကြောင့်တေနှုံမြင့်နေတယ်လို့မှတ်ယူနိုင်ပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးအဓိကထိခိုက်ခံစားနေရတာကတော့စီးပွားရေးမြို့တော်ရန်ကုန်မှာထမအဦးဆုံးအကြိမ်ဖြစ်စက်တင်ဘာလ24ရက်နေ့ကစအထည်ချုပ်စက်ရုံတွေကိုနှစ်ပတ်ပိတ်ခိုင်းထားပါတယ်စားတောက်ကုန်ထုတ်လုပ်ရောင်းချတာနဲ့တချို့သတ်မှတ်လုပ်ငန်းတွေကလွဲပြီးမီဒီယာအပါအဝင်လုပ်ငန်းအများစုကြီးကိုတော့စက်တင်ဘာလ21ရက်နေ့ကတည်းကရဆိုင်ဖို့အမိတ်ထုတ်ပြန်ထားပြပါပြီဒီအမိတ်ညွန်ကြားချက်တွေဟာကိုဗစ်ကူးစက်သူပြင်းမြတပတ်ကိုနှစ်ဆလောက်တိုးနေတဲ့အခြေအနေကိုမထိန်ချုပ်နိုင်မချင်းချမှတ်သွားဖို့ရှိနေပါတယ်ကိုဗစ်ဒုတိယလှိုင်းကြောင့်ရန်ကုန်ကိုအခြေပြုတဲ့စီးပွားရေးလုပ်ငန်းကြီးတွေအကုန်လုံးရဆိုင်ထိခိုက်ကုန်သလိုအခြားဆက်ဆက်တဲ့မြန်မာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေတာတွေ့မြင်ရပါတယ
်ပြီးခဲ့တဲ့တပတ်လောက်ကရန်ကုန်တိုင်းကိုဗစ်ထိန်ချုပ်ရေးအဖွဲ့ဒုတိယတာဝန်ခံဒေါက်တာဇော်ဝေဆိုးကကိုဗစ်ကူးစက်ခံရသူတရက်ကို200ကနေ300ဝန်းကျင်ရှိလိမ့်မယ်။ဒါကြောင့်နှစ်ပတ်လောက်အချိန်ကာလအတွက်လူရေ4000 5000လောက်ကိုကူးစက်နိုင်ဖို့ပြင်ဆင်နေတယ်ဆိုပြီးခန့်မှန်းပြောဆိုခဲ့ပူပါတယ်။သူရဲ့ခန့်မှန်းပြောဆိုချက်မမှန်တာနောက်ပိုင်းတရက်တဲ့ကူးစက်သူ900 600ကျော်ကနေ800ကျော်ကူးစက်ခဲ့တာတွေကိုကြည့်ရင်သိနိုင်ပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ကိုဗစ်ဒုတိယလှိုင်းကိုဘယ်အချိန်လောက်မှထိန်းချုပ်နိုင်မယ်။အရင်ပထမလှိုင်းနဲ့မတူထပ်ပြီးထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းတွေဘယ်တော့လောက်ပြန်စနိုင်မယ်ဆိုတာဘယ်သူမှမခန့်မှန်းနိုင်သေးပါဘူး။ဒါပေမဲ့အရင်ပထမလှိုင်းနဲ့မတူစီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်နေတာမှုတွေဖြစ်ပေါ်စေခဲ့တယ်ဖြစ်ပေါ်လဲဦးမယ်ဆိုတာကတော့သိကြပါပါတယ်။မြန်မာနိုင်ငံအနေနဲ့ ခုလိုပထမလှိုင်းထက်အများကြီးပိုပြင်းထန်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်စီးပွားရေးအရထိခိုက်တင်တာမှုအများကြီးကြုံနေရဆက်ပြီးလဲကြုံရနိုင်ပွဲရှိနေတာကြောင့် ADB ကခန့်မှန်းသလို2021စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခန့်လုံးရှိမယ်ဆိုတဲ့ကိန်းဂဏန်းကတော့ပြန်ပြီးသုံးသပ်ပြင်ဆင်ခံရနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာတွေ့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာသတင်းလူထုနဲ့မေတ္တာတီးလက်ဆောင်ပေးဦးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ VOE အစီအစဉ်အောက်မှာလာပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့မင်္ဂလာနှုတ်ခွန်းဆက်လေးပြောပြချင်ပါသေး။ Sign on Cam ဆိုတဲ့တော်ရရှင်ကမင်္ဂလာညချမ်းပါတဲ့ VOE 1 Note သားတွေအားလုံးကဲ့ယောဂါပြီးကင်ဝေးကြပါစေတဲ့။အခုလိုဆုတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ VOE တော်ရရှင်တွေအားလုံးလည်းကပ်ပြီးယောဂါကင်ဝေးနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ကပ်ယောဂါကမနေ့ကစနေနေ့စက်တင်ဘာလ26ရက်နေ့မှာတော့နောက်ထပ်92ပေါင်း880နဲ့တည်ဆုံးသူ24ယောက်ရှိခဲ့တာပါ။ဒါဟာမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပること ပိုးဆက်ပြီးပြန့်ပွားခြင်းကလေးကဆိုရင်24နာရီအတွင်းမှာတည်ဆုံးမှုအများဆုံးနဲ့ဖြစ်ပါလေ။ဒီလိုမျိုးယောဂါကူးစက်ပြန့်ပွားမှုဒီနေ့တခြားများများလာနေတဲ့အချိန်မှာပဲမြန်မာနိုင်ငံမှာ COVID တက်ခွင့်မှုအများဆုံးရလက်သိနိုင်တဲ့နေနဲ့ဆစ်ဆေးရမယ်လို့လည်းအစိုးရကကြေညာခဲ့ပါတယ်။ COVID-19 ယောဂါရှိမရှိနိုင်ဝက်တွင်မှာဆစ်ဆေးသိရှိနိုင်မယ်စမ်းသပ်ပစ္စည်းတွေလည်းမကြခင်ဆစ်ဆေးနိုင်မှုပြင်ဆင်နေရဆိုပြီးကျန်းမာရေးဌာနကပြောသွားခဲ့တာဖြစ်ပါတယ်။ဒီတရက်မှရေးလာကြတဲ့တော်ရရှင်တချို့ရဲ့မှတ်ချက်တွေကိုပြောပြပေးကြပါမယ်။ဒီရောက်ကတော့မြင်းမြန်ဆစ်နိုင်တယ်မြင်းများအတွေ့လေပါ။မြင်းများအတွေ့မှာမြင်းများကြောက်မယ်။မြင်းများကြောက်တော့မှမြင်းမြန်ထိန်းနိုင်မယ်။မြင်းမြန်ထိန်းနိုင်တော့မှမြင်းမြန်ပြောင်းမယ်။အားလုံးဝိုင်းဝန်းကြပါလေ။မောင်မောင်မျိုးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြည်သူလူထုတွေကစီကဲဥတွေကိုလိုက်နာကျင့်သုံးပြီးတော့အစိုးရလမ်းညွှန်မှုလိုက်နာရပါမယ်။ဒါမှအစိုးရကလည်းလုပ်ပေးနိုင်မှာပါ။ကိုယ်နိုင်ငံမှာအာဏာယူကိုကျိုးရှာလူချမ်းသာတွေကနေရာတကာကန့်လန့်တိုက်နေကြပါလေတဲ့။ဒါမှမဟုတ်မျိုးဆိုတဲ့တော်ရှင်ဒီသတင်းပေါ်မှာသူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ချစ်စမ်းမောင်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့အစိုးရဝန်တန်းပြည်သူအပြန်အလှန်စေတနာမြတ်တာထားနိုင်တော့အားလုံးအောင်မြင်ပါပါတဲ့။ထဲလွင်ဆိုတဲ့တော်ရရှင်ကတော့ဝမ်းသာစရာသတင်းဖြစ်ပါမယ်။ထိရောက်မှုရှိအောင်လို့ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကလည်းစိန်ခေါ်ချက်တွေမရှိဘဲနဲ့အားကောင်းဖို့လိုအပ်ပါတယ်ဆိုပြီးရေးလာပါတယ်။မျိုးမင်းဆိုတဲ့တော်ရရှင်ကတော့မလိုပါဘူးကွာတဲ့။ဘာများမလိုပါဘူးလို့ပြောတော့ပါလိမ့်။ဝိုင်းစဉ်းစားပေးကြပါဦး။ကူးစက်ပြီးတော့ဒီကိုဗစ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့သွားရှင်တွေရေးလာတဲ့ဟိုမှတ်ချက်တချို့ကိုပြောပြချင်ပါသေး။ဒီတစ်ပတ်မှာတော့သွားရှင်တွေထောက်ပံ့ကြီးအစိုးရကနေပြီးတော့ပေးတာနဲ့ပတ်သက်ပြီးတော့တချို့ရေးလာကြတာပါ။ဒီမှာသွားပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအရေးပေါ်ထောက်ပံ့ကြီးဖြစ်နေပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ငွေဖြစ်နေကျပ်ငွေ2000ကိုဒီပေးခဲ့တဲ့ဒီဇွန်ဇူလိုင်လတုန်းကပေးခဲ့တာမျိုးတွေရှိပါသေး။အဲ့ဒီငွေတွေထောက်ပံ့ကြီးပေးတော့ကအဲ့ဒီငွေတွေကိုအပြစ်မရဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်လာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကလည်းစုံစမ်းခဲ့တာမျိုးတွေရှိပါသေး။နောက်တစ်ခါဒီပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကနေပြီးတော့ကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေဖို့ဆိုပြီးတော့မလကနေပြီးတော့လည်းအခြေခံစားတောက်ကုန်ထောက်ပံ့ရိတ်ခါ၅မျိုးပေးဝေခဲ့တာရှိပါသေး။အဲ့တော့ကမရတဲ့သူတွေကိုနောက်ပိုင်းမှာငွေသားထောက်ပံ့ပေးတယ်လို့ဆိုပါသေး။အဲ့ဒီကောင်ကထောက်ပံ့ငွေနဲ့ပတ်သက်ပြီးတော့မရကြပါဘူးလို့ရေးလာရတဲ့သွားရှင်တွေရဲ့ဆိုင်လေးကိုလည်းရရှိခဲ့ပါတယ်။ဒါပေမဲ့အခုကျွန်မပြောပြချင်တာကတော့အခုဒီတရက်နေ့ရဲ့ဒီမှာရေးလာတဲ့သွားရှင်တွေရဲ့ဆိုင်ပါ။ပီတာဆိုတဲ့သွားရှင်က VOE ခင်ဗျားရဲ့ COVID-19 ကာလမှာနေရာတိုင်းမှာထောက်ပံ့ကြေးတွေရကြပါတယ်။ဒါပေမဲ့ကျွန်တော်တို့ Parker မြို့နယ်လုံခင်းကြီးရွာအုပ်စုနန်းစင်းရွာကအားလုံးတရားမှမရပါဘူး။ကျွန်တော်တို့ဆိုတစ်ခုမှမရဘူး။အပြင်ထွက်မရလို့ရှာစားလို့လည်းမရ၊ငတ်ခံရမယ့်ပုံပေါက်ပါပြီ။အသွားလာအကန့်အသတ်တွေကလည်းလွန်နေပါပြီ။မယ်သတုံးတောက်သူတွေလည်းဒုက္ခရောက်နေပါပြီတဲ့။ဒီသရရှင်ကဖားကံမျိုးနဲ့ကရေးလာတာဖြစ်ပါရဲ့နေချင်းမှုဆိုတဲ့တော်ရရှင်ကတော့ဘယ်နေရာတွေမှာဘယ်နဲ့ချိန်စီးရင်ခေါက်ခေါက်ဘာရီပီပီမြောက်တကုံတော်ဝင်အိမ်ယာမဟာမြိုင်အိမ်ယာတွေမှာတော့ဘယ်တော့မှစီးရင်လဲလာမကောက်ဘာမှပေးလဲမရခဲ့ဘူးပါဦးတဲ့တိုက်ခဲနဲ့နေနေကြလို့အခြေခံလူရင်းစားစီးရင်မဝင်တာမျိုးမလို့လားဘာတို့ကိုမရပါမလဲတဲ့ โอเคดีแม้တော်ရရှင်မဲ့နေကြီးမှုကိုတော့ကျွန်မထင်တာလေးနည်းနည်းပြောပြချင်ပါတယ်နော်ဒီမှာသူတို့ကထပ်ပံ့ကြည့်ပေးတယ်ဆိုတာကက်ယောဂါကာလမှာစားဝတ်နေရေးအခက်အခဲရှိတဲ့အခြေခံလူရန်းစားတွေအတွက်လို့ဆိုထားပါတယ်ဒါကြောင့်မလို့အဲ့ဒီချိန်မှာတော့ကျွန်မကစီရင်ကြည့်လိုက်တော့ဒီအခက်အခဲဖြစ်နေတဲ့သူတွေကိုငွေသားထောက်ပံ့ပေးမယ့်သူတွေထဲမှာပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူရန်းစားတွေအဖြစ်နဲ့ဒီပြန်ကြစေတဲ့တွေအငှားရင်မောင်းနောက်တော့ကြာပန်းလုပ်သားရေလုပ်သားအလုပ်ကျန်းသမားချမ်းလုပ်သားပုတ်ခိကလုပ်ငန်းတွေမှာလုပ်ကင်နေတဲ့နေသားဒါမှမဟုတ်ယာယီဝင်တန်းနောက်တော့လက်တလောက်အလုံးလက်မဲ့ဖြစ်နေတဲ့သူတွေပါဝင်တယ်လို့ဆိုထားပါတယ်ဒါကြောင့်မလို့ပဲဒီဝင်ငွေအတိုင်းသာတစ်စုံတရာရှိနေတဲ့သူမျိုးတွေကိုတော့ထောက်ပံ့ခြင်းမပေးဘူးလို့ထင်ပါတယ်အမေရိကန်ပြည်အောင်စုမှာဆိုရင်လည်းဒီထောက်ပံ့ခြင်းပေးတဲ့အနေအထားမှာကျွန်တော်တို့ဒီကိုဗစ်ဆက်ဖြစ်တော့မှာပေါ့နော်အဲ့တော့ကျမတို့စီကလာကအတိုင်းအတာနဲ့မူတည်ပြီးတော့ဘလောက်လာကရှိရယ်ဆိုရင်ထောက်ပံ့ခြင်းဘလောက်ရမယ်ဆိုတာမျိုးဟိုလာကအတိုင်းအတာတော်တော်များများဖြစ်သွားရယ်ဆိုတော့အဲ့မှာထောက်ပံ့ခြင်းလုံးဝမရတော့တာမျိုးရှိတတ်ပါရဲ့ရှင်ခုနကတော့ဟိုအစိုးရပြောထားတဲ့အချိန်မှာတော့အခြေခံလူရန်းစားတွေကိုထောက်ပံ့ပေးတယ်လို့ဆိုထားပါရဲ့ရှင်ကမ္ဘာမှာကိုဗစ်ကပ်ရောဂါနဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးထုတ်လုပ်ဖို့ပြိုင်ဆိုင်လှုပ်ဆောင်နေကြတဲ့အထက်မှာအမေရိကန်ပြည်အောင်စုကတော့အခုဆိုရင် Phase 3အဆင့်3အဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။အဆင့်3အဆင့်မှာဆိုရင်တော့လူများများကိုစပြီးတော့ဒီစမ်းသပ်ပြီးတော့ဒီဆေးကိုတိုက်ကြွေးကြည့်ပြီးတော့အခြေအနေကိုစောင့်ကြည့်တော့မှာဖြစ်ပါတယ်။နောက်ဆုံးအဆင့်လို့လည်းပြောလို့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်တရားဆိုင်းဆိုင်းထွန်းဆိုရယ်တော်ရရှင်ရေးလာတာကတော့အမေရိကန်ကအခုမှလူနဲ့နောက်ဆုံးဆန့်တက်မယ်လုပ်နေတော့ရှိသေးတယ်တဲ့။ဩစတြေးလျ၊ဂျပန်၊အိန္ဒိယတို့ကကာကွယ်ဆေးကုသဆေးထုတ်လုပ်နေကြပါပြီ။နောက်ကျမနေဘူးလား။အမေရိကန်ကဘာလို့လို့အများနဲ့နောက်ကျနေရနော်။တရုတ်ကိုဆော်မင်းဘာဘာညာညာပြောနေပြီးတော့နောက်ကျနေရပဲကိုတဲ့အခုတောင်တန်းချီပြီးတော့တည်နေကြတာဘာမှမလုပ်သေးဘူးလုံးဆရာရှိတာမြင်မြင်လို့အတားစီးရမှာမဟုတ်လားသိပါဗျာဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဒါကတော့အမေရိကန်ပြည်အောင်စုကနေပြီးတော့ဒီကာကွယ်ဆေးကိုထုတ်လုပ်ဖို့နောက်ကျနေရဆိုပြီးဒီတော်ရရှင်ဝေဖန်လာတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတော့ဆေးဝါးဖော်ထုတ်တဲ့ကုမ္ပဏီတွေကဒီဆေးတစ်ခုကိုအအောင်မြင်မြင်လူတွေအများကြီးကိုတိုက်ကြွေးဖို့ဆိုရင်လူပေါင်းများစွာကိုစမ်းသပ်ပြီးသူတို့ရဲ့အခြေအနေကိုတော်တော်ကြကြစောင့်ကြည့်ပြီးတော့မှဒီဆေးဝါးကလူအလုံးကိုတိုက်ကြွေးတဲ့မတင်ကိုဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်မလို့ဆေးဝါးဖော်ထုတ်ပြီးသွားရင်စမ်းသပ်စောင့်ကြည့်တဲ့အစင်းကတော်တော်လေးကိုသူတို့အချိန်ယူပြီးတော့လှုပ်ဆောင်ရပါတယ်နော်လူတန်းစားအဆုံဆုံးလူအများကြီးအတွက်ဘေးအန္တရာယ်ကသူတို့အချိန်ကိုယူပြီးတော့စမ်းသပ်ရှာဖွေတာဖြစ်ပါလေချင်ဝင်းမင်းဆိုတဲ့တော်ရရှင်ကတော့နည်းနည်း6နာရီည9နာရီ view သတင်းတွေ review လို့ဖုန်းမှာလည်းဖမ်းယူနိုင်လို့ရပါလားရရင်လမ်းညွှန်ပေးပါဦးနဲ့ဟုတ်ကဲ့ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီဒိုင်းရိုက်ထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်တွေပေါ့နော်မနေ့6နာရီနဲ့ည9နာရီအစီအစဉ်ဒါတွေမကပါဘူးရုပ်မြင်သံကြားကနေပြီးညနေ9နာရီကနေ9နာရီခွဲအထိနေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့အစီအစဉ်တွေဒါတွေအားလုံးကိုဒီတယ်လီဖုန်းမှာလည်းဖမ်းယူနိုင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ application ရှိပါတယ် VOA Burmese မြန်မာပိုင်းရဲ့ application ဖြစ်ပါတယ်ကျမတို့ website မှာရယူလို့ရပါတယ်ရှင်ဒါမှမဟုတ်ရင်လည်းဖုန်းမှာလည်းလည်းကူကူနားထောင်ခြင်းနဲ့ဆိုတော့အခုလူတိုင်းမှာလည်း Facebook စာမျက်နှာရှိရမလို့ကျမတို့ Facebook ပေါ်မှာကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရှိပါတယ် VOA Burmese News ဆိုတဲ့ဒါမှမဟုတ်လည်း VOA မြန်မာလို့ဒါရိုက်ထည့်လိုက်ရင်လည်းကျမတို့ရဲ့မြန်မာပိုင်းFacebook ဆာမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာဆိုရင်ကျမတို့ Radio ကနေဓာတ်ရိုက်ထုတ်လွှင့်မှုနောက်ပြီးတော့ရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်မှုဒီလိုအစီအစဉ်တွေအားလုံးကိုဓာတ်ရိုက်ထုတ်လွှင့်တဲ့တစ်ပြိုင်နက်တည်းမှာပဲ Facebook ဆာမျက်နှာကနေပြီးတော့လေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Facebook ကနေပြီးတော့လဲလဲကူကူကျမတို့ရဲ့အစီအစဉ်တွေကိုဒီတယ်လီဖုန်းအသုံးပြုပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။နောက်ထပ်ဒီအစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်သူကလည်းဒီတယ်လီဖုန်းကိုအသုံးပြုပြီးတော့နားထောင်သူဖြစ်ဟန်တူပါတယ်။ဇော်လင်းထွန်းထွန်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်က VR application ကတည်င်းဒီကိုတခြားတည်င်းစာမျက်နှာတွေလိုမျိုးဘာလို့ချက်ချင်း update မလုပ်နိုင်တာလဲသိပြရသေးတဲ့။တည်င်းကြည့်မယ်ဆိုရင်အငြင်းနောက်ကြပါလေတဲ့။အခုခါ review ခင်မဟုတ်တော့ပါချက်ချင်းတင်ပေးတင်ပါလေ။အခုကတော့တည်င်းနောက်ကြပြီးတော့မှတည်င်းကတက်တာဆိုတော့တိတ်ပြီးတော့သဘောမတွေ့လာပါ။ VR ပြည့်တဲ့တယောက်အနေနဲ့ပြောတာပါဗျာတဲ့။ဟုတ်ကဲ့အခုလိုမျိုးအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါမို့ဒီကိုဇော်လင်းထွန်းထွန်းပြောတဲ့application နဲ့မှာဘာလို့ချက်ချင်း update မလုပ်တာလဲဆိုရင်တော့ဘယ် application ကိုပြောရလဲဆိုတာတိတိကျကျလေးပြန်ပြောပေးပါနော်။ဘာလို့လဲဆိုရင်တော့ကျမတို့ကထုတ်လွှင့်တဲ့သတင်းတွေကို radio ရုပ်သံတွေမှာမလွှင့်ခင်
ချက်ချင်းပဲ website ပေါ်ကိုတင်ပေးနေတာဖြစ်ပါတယ်။ဥပမာကျွန်တော်တို့ည9:00နာရီထုတ်လွှင့်မဲ့ radio သတင်းတွေဆိုရင်မြန်မာနိုင်ငံညနေ9:00နာရီလောက်ထဲကတပုတ်ချင်းစပြီးတော့ဖတ်လို့ရနေပါပြီ။ရုပ်သံသတင်းတွေဆိုရင်လည်းမွန်လွဲပိုင်းတွေကညအစီအစဉ်မှာပါမဲ့သတင်းတွေကိုရရင်ရသလိုတင်ပေးတာဖြစ်ပါတယ်။ရေဒီယိုရုပ်သံအစီအစဉ်အရှိအစဆုံးကတော့အချိန်နဲ့အတိအကျလွှင့်ရတာမလို့ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ချိန်မှာပဲ online application တွေကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဒါကြောင့်မို့ဒီတော်အရှင်ပြောတဲ့ application တွေကတရက်တရက်နောက်ကျနေတယ်ဆိုတာဘယ် application လဲဆိုတာနည်းနည်းလေးသိချပြောပြပါ။ကျွန်တော်ဒီဘက်မှာလည်းပြန်ကြည့်ပါမယ်ရှင်။အခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင့်။အခုတော့တော်ရရှိနေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒေးလက်ဆောင်ပါခြင်းပါရှင်။လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သတင်းလေးပါ။ဒါမဲ့လေမဟောင်းမင်းတဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါရှင်။ဆောင်းလိုင်းရေးသားပြီးဆောင်းလိုင်းအေဂျင့်မီစီသူတွေနဲ့ break you တီးဆိုထားကြတဲ့ကဘာမြေအတွက်ဆိုတဲ့သတင်းလေးကိုသွားရရှင်ဒီအားလုံးနှစ်ချိုက်ခန်းစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။ဟုတ်တယ်ပါဆိုတော့ဒီအနည်းစင်နာရှင်နေလွန်ခဲ့တဲ့နှစ်20လောက်ကဒီသတင်းလေးကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။ကဘာမြေဆိုတဲ့သတင်းကိုတော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်ခြင်းပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနေရနေညပိုင်းနဲ့တင်းနေလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bami.voanews.com ဖြစ်ပါတယ်။တော်ရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျော်ဒန်နိုင်ငံမှာမျက်နှာပေါ်ခရီးတွေတင်ပြီးအလှပြင်နိုင်ပါပြီ။ဒီနေ့ခင်းနေ့ကဘာဆန်ချိန်တွေထဲမှာဗြိတိန်နိုင်ငံသားမော်တော်ဆိုင်ကယ်စတန်သမားတဦးကဆိုင်ကယ်ပေါ်မှာခီးမိကောက်ထောင်ပြီးကဘာအ мян ဆုံးအချိန်နဲ့စီးပြခဲ့ပါတယ်။ ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူဖြူတို့ကတင်ဆက်ထားပါတယ
်။ပြည်ချင်းနိုင်ငံကရှေးတင်းတိုင်းဟောင်းနေရာတာကာရာမှာကျောက်ခေါင်းပလာ28လုံးကိုရှေးအောင်သူတီတီကတူပေါ်ရခဲ့တယ်လို့ပြည်ချင်းရှေးအောင်နေကဘာလက်ခီးသွားဝင်ကြီးဌာနကထုတ်ပြန်ပါတယ်။ကဘာရှေးအကျဆုံးပိရမစ်ကြီးတွေရှိတဲ့နေရာနာမှာဖြစ်ပြီးတော့ပုံဖော်ကြားတဲ့တစ်သားခေါင်းတွေမှာလည်းစီးချေထားပြီးပြည်ချင်းအယုတ်စာတွေကိုရေးထားတယ်လို့မြုံနံထားတဲ့ကျင်းတစ်ခုမှာထက်လျက်သားတွေ့ကြရတာလို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီခေါင်းတွေကိုမဖွင့်ရသေးဘူးလို့လည်းဝန်ကြီးဌာနကပြောပါတယ်။ဆာကာရာနေရာဟာ UNESCO အသိမှတ်ပြုကမ္ဘာအမွေအနှစ်နေရာတစ်ခုဖြစ်ပါတယ်။ဒီနေရာကကမ္ဘာပထမဆုံးဆောက်လုပ်ခဲ့တဲ့ Djoser Step Pyramid တွေကိုဒေါ်လာ 6.6 တန်းအကုန်ကျခံပြန်လည်ပြုပြင်ခဲ့ပြီးပြီးခဲ့တဲ့ March လတုန်းကဖွင့်လှစ်ခဲ့တာပါ။စူလိုင်လမှာတော့အီဂျစ်နိုင်ငံမှာနိုင်ငံတကာလေကြောင်းလိုင်းတွေကိုပြန်လည်ပြန်တန်းခွင့်ပေးခဲ့ပြီးဂီဇာကပြိမိတ်ကြီးတွေကိုလည်းကမ္ဘာလက်ခီးတွားတွေလာနိုင်မှုပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ
်။ဂျော်ဒန်နိုင်ငံကအလှပြင်ဆိုင်တစ်ခုမှာသီးဝေကိုမျက်နှာပေါ်တင်ပြီးအလှပြင်နိုင်ပါပြီ။အသက်34နှစ်အရွယ်ဆူဟေးဆွေဒင်ဆိုသူအမျိုးသားတဦးကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ခရီးတွေကထွက်တဲ့အချွဲတွေကမျက်နှာအရည်အပြားကိုလှပစေတယ်လို့လည်းသူကပြောပါတယ်။တချို့နိုင်ငံတွေမှာဆိုရင်ခရီးကိုအစားအသောက်အဖြစ်စားကြတာဖြစ်ပြီးတော့တချို့နိုင်ငံတွေမှာတော့အခုလိုခရီးကိုသုံးပြီးအလှပြင်တာခက်စားလာပါတယ်။ဆရာဝန်တွေနဲ့အရေးပြားဆရာဝန်တွေကတော့ခရီးကထွက်တဲ့အရေးဟာမျက်နှာအရေးပြားအတွက်အကျိုးရှိတယ်ဆိုတာကိုသိပ္ပံနည်းကြသုတေသနလှုပ်ထားတာမျိုးမရှိဘူးလို့ပြောပါတယ်။မျက်နှာလှကျင်သူတွေကိုစမ်းသပ်ကြည့်ဖို့တိုက်တွန်းနေပြီးမျက်နှာပြေးလာတယ်တောက်ပကြည့်လင်လာတယ်လို့စမ်းကြည့်သူတချို့ကပြောပါတယ်ခင်ဗျာ။
ကျင်းကယောဂါကာလအတွင်းစိတ်ကျေနပ်များအခြေစိုက်ပြည်မစားတော့နိုင်တဲ့ Dinner in the Sky စားတော့ဆိုင်ကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။အမြင့်မီတာ50လောက်မှာတွဲလောင်းချိတ်ထားတဲ့ဒီစားတော့ဆိုင်ကိုကိုဗစ် -19 စီးကံတွေဖြစ်တဲ့ခက်ခွာခွာထားတာမျက်နှာပုံးအုပ်ထားတာစတဲ့စီးကံတွေကိုလိုက်နာပြီးပြန်ဖွင့်ခဲ့တာပါ2006ခုနှစ်ကတည်းကစတင်ခဲ့တဲ့ဒီစားတော့ဆိုင်မျိုးကိုနိုင်ငံပေါင်း60လောက်မှာလည်းဖွင့်လှစ်ခဲ့ပြီးဖြစ်ပါတယ်။မွေးပုံစံကတော့လူ22ယောက်အတူတူထိုင်လို့ရတဲ့စပွဲနဲ့အလဲမှစပုတ်မှုကချက်ပြုတ်တက်ခင်းရတာပါအခုကတော့4ယောက်ပဲထိုင်လို့ရတဲ့စပွဲတွေကိုခြားထားပြီးစပွဲ7လုံးနဲ့လူ32ယောက်အတွက်စီစဉ်ထားပါတယ်စပုတ်မှုနဲ့စပွဲထုတ်ရေးအတွက်ဂျားထဲမှာတွာလာရတဲ့နေရာတွေခြံထားတာကြောင့်ကိုရိုနာဗိုင်းရပ်စ်ကိုကူးမှမပူရဘူးလို့ဒီစားတောက်ဆိုင်ကိုပူးတွဲတည်ဆောင်တဲ့သူကပြောပါတယ်
2020ခုနှစ်အတွက်ဂင်းနစ်ကမ္ဘာစံချိန်ထိုးထားတဲ့ဖြစ်ရပ်တချို့ကိုစုစည်းတင်ပြပေးပါမယ်။ကမ္ဘာအရေးအပူဆုံးဘတ်စကားမောင်းသူစံချိန်ကိုဗြိတိန်နိုင်ငံက Franz Fahi Hacham ကအရေး၄ပေ၅လက်မကျော်ကျော်နဲ့ချိုးလိုက်နိုင်ပါတယ်။ဘတ်စကားမောင်းဖို့အတွက်သူ့အတွက်တီးတန့်စီစဉ်ပေးစရာမလိုပဲထိုင်ကုန်ကိုညှိပေးဖို့ပဲလိုတယ်လို့သူကပြောပါတယ်။နောက်တစ်ယောက်ကတော့ဗြိတိန်နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးပြသူမာကိုဂျော့ချ်ဟာတနိုင်86မိုင်ကျော်နှုန်းနဲ့တွားနေတဲ့မော်တော်ဆိုင်ကယ်ထိုင်ကုန်ပေါ်မှာခေါင်းဆိုင်ပြီးကိမိတောက်ထောင်ပြခဲ့တာကြောင့်ကမ္ဘာစံချိန်ကျိုးသွားခဲ့ပါတယ်။နောက်တဦးကတော့ကနေဒါနိုင်ငံကကမ္ဘာအရှိဆုံးပြီးခဲ့အခွန်လေးကိုဆက်ထားတဲ့ချိန်းကျိုးကိုပိုင်ဆိုင်သူ Gary Deshelber ဖြစ်ပါတယ်။သူဆက်ထားတဲ့ပြီးခဲ့အခွန်လေးကမီတာ3256မီတာရှိပြီးတော့1965ခုနှစ်လောက်ခရဲကစတင်ခဲ့တာပါခင်ဗျာ။
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတလောကိုဗစ် -19 ကူးစက်ခံရသူဟာတနင်္ဂနွေနေ့မှာ33တန်းနီးပါးရှိသွားပြီလို့ဒီရောဂါအတွက်စောင့်ကြည့်နေလာနေတဲ့ John Hopkins State သို့စစ်တမ်းမှာဖော်ပြပါတယ်။တည်ဆောက်ရသူကလည်းကမ္ဘာတလောမှာတန်းနီးပါးရှိနေပါပြီ။နိုဗ ెంబ ာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Democratic Party ကနေဝင်ရောက်ရှင်ပြိုင်တဲ့ဒုသမ္မတဟောင်း Joe Biden ရဲ့ဒီနှစ်တည်းပြုလုပ်ခဲ့တဲ့နိုင်ငံရေးစခန်းစစ်ထိုးပွဲတွေမှာမူမမှန်တာတွေတွေ့နေရတာဟာငွေဆေးတုံးထတာဖြစ်နိုင်တဲ့အတွက်အခုအင်ကာနဲ့ပြုတ်လို့မဲ့စကားဆစ်ထိုးပွဲမဆရင်မှရောစကားဆစ်ထိုးပွဲပြီးတဲ့အခါမှာပါဂျိုးဘိုင်ဒန်ငွေဆေးတုံးဆက်မှုရှိမရှိဆစ်ဆေးဖို့အတွက်သူတောင်းဆိုမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောပါတယ်မြန်မာနိုင်ငံမှာတော့ကိုဗစ် -19 တည်ပြုလူနာတဲ့900ကျော်ထပ်ပြီးတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကအကြေညာတဲ့အတွက်အခုဆိုကူးစက်ခံသူစုစုပေါင်း1000ကျော်သွားပြီဖြစ်ပါတယ်ဒီနေ့လာနေမနေ့ကင်းတရင်တွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ရေဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကြမှာကြပါစေ။ဒီ UI ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှင်ရကြပါ
This program has come to you from the Voice of America, Washington.